Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဘေးရပေါင်းကခင်ဝေးကြပါစေ။2025ခုနှစ်ဖေဖော်ဝါရီလ22ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ရဲ့ပထမနာရီဝက်ကိုတော့လိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနိုင်ပါတယ်။တနားစားအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒူစလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါရယ်။စမခင်ပြထွေးပါရှင်။
အမေရိကန်အထူးသံတမန်ယူကရိန်းသမ္မတနဲ့ဆွေးနွေးမှုအခြေအနေဘယ်လိုရှိခဲ့ပါသလဲ။ Conservative ညီလာခံမှာအမေရိကန်သမ္မတနဲ့ဒုသမ္မတတို့တက်ရောက်မေခွန်းပြောကြားဖို့ရှိပါတယ်။ဥရောပသမဂ္ဂနဲ့သွေးငုံငုံကိစ္စပြေလည်အောင်ညှိနှိုင်းမယ်လို့တရုတ်ဘက်ကပြောပါတယ်
။ TNL တောင်းတက်ဖွဲ့ထိန်းချုပ်ရာနောက်ချုံမျိုးကိုစစ်ကောင်စီကဘုံချဲတိုက်ခိုက်လို့အရက်သားတို့သိဆုံးခဲ့ပါတယ်။TNL နဲ့စစ်ကောင်စီကြားကကုမင်းဆွေးနွေးပွဲပြီးနောက်တစ်ရက်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုသတင်းပေးပို့ချက်နဲ့အတူကုမင်းဆွေးနွေးပွဲနဲ့ရှေ့ဆက်အလားအလာသုံးသပ်ချက်တချို့ကိုလည်းနားဆင်ကြဖို့ရှိပါတယ်။မြန်မာနိုင်ငံမှာကက်သလစ်ဘုန်းတော်ကြီးတစ်ပါးအသက်ခံရတာနဲ့ပတ်သက်လို့ကက်သလစ်အတိုင်းဝိုင်းရဲ့တုံ့ပြန်ချက်၊နောက်အပတ်စဉ်ဦးအောင်ခင်ရဲ့မြမအရေး၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုလည်းနောက်ပိုင်းမှာချုပ်လင်းပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုတော်ခင်မျိုးသက်ကပြောပြပါမယ်ရှင
်။သုံးနှစ်ကြာနေပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဗလိုဒီမီယာဇယ်လန်စကီတို့ကြားအပြန်အလှန်ပြောဆိုမှုတွေနဲ့တင်းမာမှုရှိခဲ့တဲ့နောက်မှာကျတဲ့ပရင်းတွေကတော့ American တန်တမန် Keith Kellogg နဲ့သမ္မတဇယ်လန်စကီတို့မြို့တော် Kiev မှာတွေ့ဆုံဆွေးနွေးကြပါတယ်။ဒါပေမဲ့ American Ukraine ဆက်ဆံရေးပြေလည်မှုရှိမရှိမသိရသေးပါဘူး။ Ukraine စစ်ပွဲအဆုံးသတ်ရေး Saudi Arabia မှာ American နဲ့ Russia ထိပ်တန်းကိုယ်စားလှယ်တွေဆွေးနွေးမှုမှာ Ukraine ကိုဘေးဖယ်ထားတာအတွက်ယူကရိန်းအရာရှိတွေဒေါသထွက်နေချိန်မှာပဲသမ္မတဇယ်လန်စကီရဲ့သဘောထားကိုနားထောင်ဖို့လာရောက်တာဖြစ်ကြောင်း KF ကိုအရောက်မှာကဲလော့ကပြောပါတယ်။သူတို့နှုတ်ဆင်းနှပွဲအပြီးဒရင်စာရှင်းလင်းပွဲလုပ်ဖို့မျှော်လင့်ထားပေမဲ့ပြတ်သွားခဲ့တာဖြစ်ပြီးဒါအမေရိကန်ဘက်ကဖျက်သိမ်းတာလို့ယူကရိန်းကပြောပါတယ်။သမ္မတထရမ့်ကသမ္မတဇယ်လန်စကီကိုအာဏာရှင်လို့ခေါ်ဝေါ်ခဲ့တယ်လို့ဇယ်လန်စကီကလည်းထရမ့်ဟာရုရှားချူကျော်တဲ့ဒီစစ်ပွဲကိုယူကရိန်းကစတင်တယ်လို့ပြောဆိုပြီးဒရင်မှားတွေဖြန့်နေတဲ့ရုရှားရဲ့ဩဇာကံအဖြစ်နဲ့ဆွဆွဲခဲ့တာဖြစ်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲနဲ့ပတ်သက်ပြီးအမေရိကန်သမ္မတကရုရှားကိုအသာစီးပေးပြီးဆုံးဖြတ်မှာကိုယူကရိန်းကစိုးရိမ်နေတာလည်းဖြစ်ပါတယ်။ရုရှားဟာလက်ရှိမှာယူကရိန်းပိုင်တဲ့အဖြစ်နဲ့နိုင်ငံတကာကသတ်မှတ်ထားတဲ့နယ်မြေ၅ပုံတစ်ပုံကိုထိန်းချုပ်ထားတာပါ။အမေရိကန်ဘုဟုအစိုးရထောက်လှမ်းရေးဘျူရို FBI အကြီးအကဲဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်အမည်စင်းတင်သွင်းထားတဲ့ Cash Patel ကိုကျတဲ့ပရင်းနေမှာအထက်လွှတ်တော်ကထောက်ခံမဲ50တမဲကန့်ကွက်မဲ49မဲနဲ့အတီးပြုတ်ပေးလိုက်ပါပြီ။သမ္မတဒေါ်နယ်ထရမ့်ဟာ FBI ရဲ့တရားလွတ်လပ်တဲ့မူဝါဒနဲ့လုံယုံလုံဆင်တွေကိုအဆုံးသတ်ပြီးထရမ့်အစိုးရဖွဲ့ညွှန်ကြားမှုတွေကိုဦးစားပေးဆောင်ရွက်ဖို့အတွက်လုပ်နေတယ်လို့ဝေဖန်မှုတွေထွက်ပေါ်နေမှာပဲဒီ FBI ကိုဦးဆောင်မှုအတွက် Cash Patel ကိုမဲပေးရွေးချယ်ခဲ့တာဖြစ်ပါတယ်။ Republican Party ဝင်အထက်လွှတ်တော်အမှ2ဦးဖြစ်တဲ့ Susan Collins နဲ့ဒီစမာကော့စီရိုကတော့ဒီမိုကရက်တင်နဲ့အတူကန့်ကွက်မဲပေးခဲ့ကြတာပါအထက်လွှတ်တော်ကဂျန်ရီပပ်ဘလစ်ကန်အမတ်တွေကတော့မစ္စတာပတေးဟာ FBI ဒါရိုက်တာအသစ်တယောက်အနေနဲ့ဒီဌာနကိုအပြောင်းအလဲတွေလုပ်နိုင်မှာဖြစ်ကြောင်းပြောပါတယ်အခုကာလတွေအတွင်း FBI ရဲ့ American ပြည်သူတွေရဲ့ယုံကြည်မှုမရဘဲဖြစ်နေကြောင်းနဲ့ FBI ရဲ့အရေးပါတဲ့လုပ်ငန်းတွေမှာနိုင်ငံရေးပုံကရောဂါတွေမကင်းမဲဖြစ်နေတယ်လို့အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ဂျွန်သွန်းကကျေးဇူးပရင်းနဲ့မဲခွဲဆုံးဖြတ်မှုမဆခင်မှာပြောကြားခဲ့တာဖြစ်ပါတယ်။မစ္စတာပတေးအနေနဲ့ FBI ရဲ့ဂုဏ်သိက္ခာပြန်ပြီးဆယ်နိုင်ရဲ့လှုပ်ဆောင်မှုတွေကိုလက်တွဲမှာဖြစ်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ Washington DC မြို့ပြင်မှာ၃ရက်ကြာကျင်းပမယ် Conservative နိုင်ငံရေးလှုပ်ရှားမှုညီလာခံ CPAC ကိုကျေးဇူးပရင်းနဲ့မှာစတင်ခဲ့ပြီး American သမ္မတ Donald Trump နဲ့အတူ Argentina, Italy နဲ့ Slovakia ကလက်ရှိခေါင်းဆောင်တွေမင်ကွန်းပြောကြားကြမှာဖြစ်ပါတယ်။ကျေးဇူးပရင်းနဲ့ညီလာခံကိုသူ့သမ္မတ JD Vance မင်းငွန်းပြောကြားဖွင့်လှစ်ခဲ့တာဖြစ်ပြီးခရစ်ပတိုငွေကြေးနဲ့အရှိလေပိုင်းငင်းချမ်းရေးဆိုင်ရာဆွေးနွေးဖို့စီစဉ်ထားတယ်လို့ဒီညီလာခံကိုဂါဇာမှာဟမတ်ရဲ့ဖမ်းခံနေရတဲ့ရဇာခံတို့ရဲ့မိသားစုဝင်တွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်။သူ့သမ္မတ Vance ဥရောပနိုင်ငံတွေအတွက်အကြီးမားဆုံးချင်းချောက်မှုကနိုင်ငံခြားကနေရွှေ့ပြောင်းဝင်ရောက်လာသူတွေကိုအစ်စ်ဆေးမရှိဘဲလက်ခံတာလို့သူယုံကြည်ကြောင်းပြောပါတယ်။ဒါအပြင်အရင်သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့လူဝင်မှုကြီးကြပ်ရင်းနဲ့ နိုင်ငံရခြားဥဆောင်မှုနဲ့ပတ်သက်တဲ့ကိုင်တွယ်မှုတွေကိုဝေဖန်ခဲ့ပါတယ်။အခုသမ္မတထရမ့်ရဲ့အဓိကရည်မှန်းချက်ကတရားမဝင်လာရောက်သူတွေကိုအမေရိကန်ပြည်ထောင်စုကနေမောင်းထုတ်ဖို့ဖြစ်ကြောင်းလည်းပြောပါတယ်။သမ္မတထရမ့်ကသူ့အစိုးရတက်လာတဲ့ပထမလအတွင်းမှာပဲအထောက်ထားမဲ့နေထိုင်သူ၁၁သန်းကိုအစုလိုက်ပြုံလိုက်နေရပြန်ပို့မယ်လို့ဖြစ်ကြောင်းကတိပေးခဲ့တာပါ။
View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0933ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တာကတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စီးရီးယားမှာလာမဲ့သတင်းပတ်တွေအတွင်းအလုံးစုံပါဝင်တဲ့အစိုးရတက်ကိုဖွဲ့စည်းဖို့လှုပ်တာဟာဖြုတ်ချခံခဲ့ရတဲ့အရင်အာဏာရှင်သမရဘက်ရှယ်အာဆတ်ဖြုတ်ချခံခဲ့ရတဲ့နောက်ပိုင်းအနောက်နိုင်ငံတွေစီးရီးယားပေါ်မှာချက်မှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုဖယ်ရှားပေးဖို့အတွက်အထောက်အကူဖြစ်စေမယ်လို့စီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂီယာပက်တာဆန်ကဂျက်တဘရီနေမှာပြောပါတယ်အဖွဲ့အားလုံးပါဝင်တဲ့အစိုးရတက်ကိုမတ်လ၁ရက်နေ့မှာဖွဲ့စည်းနိုင်မယ်လို့သူမျှော်လင့်ကြောင်းနဲ့ဒါဟာအနောက်နိုင်ငံတွေကသူတို့စီးရီးယားပေါ်မှာချထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုဖယ်ရှားပေးဖို့အတွက်အထောက်အကူဖြစ်နိုင်တယ်လို့ဒမတ်စကတ်ကိုရောက်နေတဲ့ကုလထူးကိုယ်စားလှယ်က AP သတင်းကိုပြောပါတယ်။စီးရီးယားမှာအာဏာရှင်အာဆတ်အစိုးရကိုဒီဇင်ဘာလကဟာယတ်ဒီအယ်ရှမ် HTS သဘုံအဖွဲ့ဦးဆောင်ဖြုတ်ချခဲ့တာဖြစ်ပြီးလက်ရှိမှာသူတို့ကစီးရီးယားကိုထိန်းချုပ်ထားတာဖြစ်ပါတယ်။ဒီအဖွဲ့ကသူတို့ရဲ့ကက်တင်ရဲ့အစိုးရအဖွဲ့ဝင်အများစုပါတဲ့ယာယီအုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းပြီးစီးရီးယားအနောက်မြောက်ပိုင်းမှာအုပ်ချုပ်နေတာပါအခုချိန်ဟာအစိုးရအဖွဲ့တက်တရားကိုဖွဲ့စည်းရမယ့်အချိန်ရောက်လာပြီဖြစ်ပြီးမတ်လမှာအပြီးဖွဲ့စည်းမှာဖြစ်ကြောင်းသူတို့ကပြောပါတယ်ဆွဆွဲပြစ်ဒဏ်ခံထားရတဲ့တောင်ကိုရီးယားသမ္မတရုံဆွရိုးဟာကျေးဇူးပြင်းနေကဆိုးမျိုးကတရားရုံးနှစ်ခုမှာသူ့ကိုဆွဲဆိုထားတဲ့ရာဇဝတ်မှုမြောက်တဲ့ပုံကံမှုပြစ်မှုအတွေ့ပထမဆုံးကြားနာဖို့ရုံးတော်ကိုလာရောက်ခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးမှာလည်းဆဆွဲပြစ်တင်ခံထားတဲ့သူ့ရဲ့အမှုကိုကြားနာပါတယ်။ဒီမှုနှစ်ခုစလုံးဟာဒီဇင်ဘာ3ရက်နေ့ကသူထုတ်ပြန်ခဲ့တဲ့နိုင်ပိုင်းသာခန့်နဲ့မာရှယ်လော့ဥတွေထုတ်ခဲ့တာနဲ့ဆက်နွယ်နေတာဖြစ်ပါတယ်။ယုံကိုဆိုးထိန်းသိမ်းစင်တာကနေသူ့ကိုထိန်းသိမ်းထားတဲ့နေရာကနေမော်တော်ယာဉ်တန်းနဲ့ခေါ်ဆောင်လာတာပါ။ပထမဆုံးရာဇဝတ်မှုမြောက်တဲ့ပုံကံမှုပြစ်မှုအတွက်အလဲပိုင်းခရိုင်တရားရုံးကြားနာမှုကိုတွားရောက်ခဲ့တာဖြစ်ပြီးအဲဒီမှာသူ့ရှေ့နေတွေကသူ့ရဲ့မာရှယ်လော့ထုတ်ပြန်မှုဟာနိုင်ငံတည်ငြိမ်မှုပြက်ပြားစေဖို့မရည်ရွယ်ကြောင်းရှောင်လဲခဲ့ပါတယ်။ဒါအပြင်ရုံးတော်ကဘလို့အမိန့်ချမယ်ဆိုတာကိုမရှင်းလင်းသေးပေမဲ့ရုံးစုရိုးကိုပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုခဲ့တာပါ။ဒီရုံးတော်ကလည်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုတွားရောက်ခဲ့တာဖြစ်ပြီးအဲဒီမှာသူ့ဖို့ဆွဲချက်ပြစ်တင်ထားတဲ့အမှုကိုကြားနာခဲ့တာပါ။ဒီတရားရုံးကဒီဇင်ဘာ14ရက်နေ့ချမှတ်ထားတဲ့သူ့ဖို့ဆွဆွဲပြစ်တင်ထားတာကိုလုံးဝပယ်ဖျက်ဖို့ရှိမရှိပြန်လည်သုံးသပ်မှာဖြစ်ပါတယ်။တရုတ်နိုင်ငံထုတ်လျှက်စစ်ကားတွေအပေါ်မှာတွင်းကုန်ခွန်တိုးမြင့်တဲ့ကိစ္စဥရောပသမဂ္ဂ EU နဲ့နှိမ့်နိုင်နိုင်ဖို့အတွက်အကောင်ဆုံးကြိုးစားနေတယ်လို့တရုတ်စီးပွားရေးနဲ့ကူးသန်းသွားလာရေးဝန်ကြီးဌာနပြောခွင့်ရကဂျက်တဘရင်းတွေကပြောပါတယ်။တရုတ်လျှက်စစ်ကားတွေအပေါ်မှာ EU ကတွင်းကုန်ခွန်အကြီးအကျယ်တိုးမြင့်ကောက်ယူပြီးလေးလနေပါအကြမ်းမှာအခုလိုပြောဆိုလိုက်တာပါ။တရုတ်ကုမ္ပဏီကြီးတွေအနေနဲ့သူတို့အသုံးပြုတဲ့မြေ၊ဘက်ထရီနဲ့ကုန်ကျန်းပစ္စည်းတွေကိုကလပေါ့စည်းထက်တက်တာတဲ့ဈေးနဲ့ရအောင်အစိုးရကထောက်ပံ့ခြင်းနဲ့တခြားဗန္ဒငွေကြီးဆိုင်ရာအကျိုးခံစား권တွေရှိနေသလားဆိုတာကို EU ကစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်မှာပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာတရုတ်လျှက်စစ်ကားတွေကိုတင်ကုန်ခွန်45.3%ရာခိုင်နှုန်းထိတိုးပြီးကောက်ဖို့အတွက် EU ရဲ့နိုင်ငံတကာကုန်သွယ်မူဝါဒတွေကိုကြီးကြပ်ရတဲ့ဥရောပကော်မရှင်မှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တရုတ်ဘက်ကအကောင်ဆုံးဆွေးနွေးညှိနှိုင်းနေတဲ့အကြောင်းနဲ့ EU အနေနဲ့တရုတ်စီးပွားရေးလုပ်ငန်းကြီးတွေရဲ့တောင်းဆိုချက်ကိုသတိထားပြီးအပြန်အလှန်တွစ်ဆုံဆွေးနွေးမှုတွေတိုင်းပင်နှိမ့်နှောင်းမှုတွေကနေတဆင့်နှစ်နိုင်ငံရင်းနှီးမြှုပ်နှံမှုဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားနိုင်မှုမျှော်လင့်ကြောင်းနဲ့တရုတ်စီးပွားကူးစက်ဝန်ကြီးဌာနပြောခွင့်ရဟီယန်ဒွန်ကပြောကြားခဲ့ပါတယ်
ဖေဖော်ဝါရီလ27ရက်တောက်ကြလေးမနက်ခင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။ အခုအစလို့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်ပေးသွားမှာပါ။နောင်ချိုမြို့ဘုံကျဲခံရတဲ့သတင်းကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။တရုတ်နိုင်ငံကူမင်မြို့ဆွေးနွေးပွဲမှာရလက်မထွက်ပဲအဆုံးသတ်ခဲ့ပြီးတော့ရက်ပိုင်းအတွင်းမှာပဲ TNL တန်းတပ်ဖွဲ့ထိန်းချုပ်ရာနောင်ချိုမြို့ကိုဖေဖော်ဝါရီ19ရက်နေ့ညပိုင်းတုန်းကစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား3ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။TNL ပြန်ကြားရေးတာဝန်ခံကတော့ဆွေးနွေးပွဲမအောင်မြင်ခင်ကာလအတွင်းမှာပြည်သူတွေအနေနဲ့လေကြောင်းရံကိုသတိထားကြဖို့နဲ့ကာဝေးလမ်းညွှန်ချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားပါတယ်။ဒီကြောင်းရံကနေပေးပို့တဲ့သတင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။စစ်ကောင်စီနဲ့ TNL ကိုယ်စားလှယ်အဖွဲ့တွေဟာဖေဖော်ဝါရီ16ရက်နဲ့19ရက်နေ့တွေမှာတရုတ်အစိုးရရဲ့စီစဉ်ပေးမှုအရတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ပေမဲ့ဆွေးနွေးပွဲဟာသဘောတူညီချက်မရဘဲပြီးဆုံးသွားခဲ့ပါတယ်။ဆွေးနွေးပွဲပြီးဆုံးသွားပြီးတဲ့နောက်ဗုဒ္ဓနေ့ညပိုင်းမှာတော့ TNL ထိန်းချုပ်ထားတဲ့နောင်ချိုမြို့ကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံနှလုံးကျဲချခဲ့ကြောင်းနောင်ချိုမြို့ခံတဦးက VOA ကိုပြောပါတယ
်ဘုံနဲ့ကနိုင်ဘုံနဲ့ကူနိုင်လောက်ပဲနှစ်ဆက်တယ်လို့နှစ်ခေါက်ပဲကူတီတီတီဘုံတီတီတီနာတော့ဝန်ကြီးရောဖြစ်ပြီးတော့ဝန်ဒီဘုံမှာပဲကိုပေါ်ပြီးတော့မဆာပြီးပြန်သွားတဲ့ဆက်တော့ဒီပတ်လေကိုကြားချီသွားချင်တာပဲအဲ့လိုမျိုးပေါ့သောမတိရပေါ်မတိရကတူချက်ပုံရပေတယ်လို့ပြောတယ်လူရက်ကတည်းကကောပြင်းလေးတရားမဆုံးလို့လို့ပြောနေတော့
ဘုံတိမှန်တဲ့နေရာတွေကိုအသွားလာကန့်တတ်ထားတာကြောင့်ဘလောက်ထိထိခိုက်ပျက်စီးတယ်ဆိုတာကိုသေချာမကြည့်နိုင်ခဲ့သေးကြောင်းလည်းပြောပါတယ် TNL ကတော့ဖေဖော်ဝါရီ19ရက်နေ့ည8:13မိနစ်မှာစစ်ကောင်စီကနောင်ချိုမြို့ဘူရာရက်နဲ့ပြည်သူစေယုံကြီးပေါ်ကို Jet Fighter နဲ့ဘုံနှလုံးကျဲချခဲ့ကြောင်းနဲ့ဒေသခံ3ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကစစ်ကောင်စီနဲ့ဆွေးနွေးပွဲမအောင်မြင်မီအချိန်အတွင်းမှာပြည်သူတွေအနေနဲ့စည်ရည်တည်ရှိကြဖို့နဲ့ကာကွယ်ရေးလမ်းညွန်ချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားပါတယ
်။တွေ့ဆုံဆွေးနွေးမှုကဒီသဘောထားအပြည့်ပြည့်ချက်ရယူဖို့ကတော့ဒီချက်ခဲနေတာဖြစ်တဲ့အတွက်ကြောင့်မိဘပြည်သူလူထုတွေအနေနဲ့အတေးစီကောင်စီရဲ့လေကြောင်းညာကာကွယ်မှုအပုံကျဲမှုတွေပြီးတော့ဒီလက်နက်ကြီးပစ်ခတ်မှုတွေရှောင်ချနိုင်ဖို့စည်ရည်တတိအမျက်ရှိဖို့လိုတယ်ကာကွယ်ရေးလိုင်းညွန်တို့လိုက်နာဖို့လိုအပ်ပါ
တရုတ်နိုင်ငံကူမင်းမြို့မှာကျင်းပတဲ့မအောင်မြင်တဲ့ဆွေးနွေးပွဲမှာ TNL ဘက်ကတော့နှစ်ဖက်တပ်တွေရောက်ရှိတဲ့နေရာမှာရပ်တန့်ပြီးအပြစ်ရဖို့ထိုးစစ်ဆင်တာလေကြောင်းလက်နက်ကြီး drone နဲ့တိုက်ခိုက်တာတွေရပ်ဆိုင်ထားဖို့နဲ့ဒေသခံပြည်သူတွေစားဝတ်နေရေးနဲ့စေဝါတည်ဆောင်ခွင့်တွေကိုခွင့်ပြုပေးဖို့တောင်းဆိုခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဆွေးနွေးပွဲမှာသဘောတူညီမှုရရှိဖို့ခက်ခဲနေတဲ့အချက်တွေကိုသက်ဆိုင်ရာနှစ်ဖက်အဖွဲ့အစည်းတွေအတွင်းပြန်လည်ဆွေးနွေးပြီးနောက်လာမယ့် AP လမှာထပ်မံတွေ့ဆုံဖို့ရှိကြောင်းလဲ TNL ပြောခွင့်ရသူက VOA ကိုပြောဆိုပါတယ်။ကုမင်းမျိုးကဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ရောလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ပါစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
TNL ထိန်းချုပ်ရာနောင်ချိုမြို့ကိုစစ်ကောင်စီတပ်တွေကဘုံကျဲတိုက်ခိုက်လို့အရက်သားတချို့သေဆုံးထိခိုက်ဒဏ်ရာရတာတွေရှိခဲ့တဲ့အကြောင်းကိုညာဝင်းအောင်တင်ပြခဲ့တာပါတဆက်ထဲမှာပဲဒီစစ်ကောင်စီနဲ့ TNL ကြားကုမင်ဆွေးနွေးပွဲနဲ့နောက်ဆက်တွဲအလားအလာသုံးသပ်ချက်တချို့ကိုလည်းကြည့်ရအောင်ပါ TNL တအန်းတက်နဲ့စစ်ကောင်စီတို့ကုမင်မြို့ဆွေးနွေးပွဲမှာဒီနှစ်ဖက်အပြန်အလှန်တောင်းဆိုမှုတွေရှိခဲ့ပြီးတော့ညှိနှိုင်းဖို့တော့ခက်ခဲတယ်လို့ TNL တအန်းမျိုးသားလူမျိုးရေးတပ်ဖွဲ့ကဗုဒ္ဓနေ့ညနေပိုင်းကသတင်းထုတ်ပြန်ပါတယ်နောက်တစ်ခေါက်ပြန်တွေ့ဖို့တရုတ်ထူးကိုယ်စားလှယ်ပြောတာနဲ့ပြီးခဲ့တဲ့ဒီဆွေးနွေးပွဲရှစ်ဆက်ဘာဖြစ်လာနိုင်မလဲဆိုတာတွေကိုတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ February 16နဲ့19ရက်မှာအခုလိုဆွေးနွေးခဲ့ပေမဲ့ခက်ခဲခဲ့နိုင်တာကို ISP မြန်မာမှာပြောရတဲ့မူဝါဒရေးလိုင်း Institute အဖွဲ့ Director ဦးအောင်သူငင်းကအခုလိုသုံးသပ်ပြပါတယ
်အခုချိန်ထိကလေကြောင်းတိုက်ခိုက်မှုတွေဒီစစ်ကောင်စီဘက်ကငယ်မြေပြန့်သိမ်းမှုကြိုးပမ်းတာတွေကမရနိုင်သေးဘူးလို့ထင်တယ်ဟိုတစ်ဖက်ကကြတော့လေ DNL ဘက်ကလည်းသူ့ရဲ့တောင်းဆိုချက်တွေရှိတော့ဟိုဆက်ဆွေးနွေးဖို့လိုမယ်ဖြည်းဖြည်းချင်းပဲသွားလိမ့်မယ်လို့ထင်ပါတယ်ဂျီရှိငင်းငယ်ရေးလုပ်ငန်းတွေလုပ်မယ်ဆိုရင်သူရဲ့ NSPNC လို့မျိုးပေါ့ဗျာအဲ့လိုဆွေးနွေးမဲ့အဖွဲ့အစည်းရှိတယ်ပေါ့နော်အခုကတော့အဲ့ဒါတွေသုံးတာမတွေ့ရဘူးဒီမှုချုပ်ကြီးကိုကိုဦးပေါ့သူကတော့ကြွားတာကဓာတ်ရိုက်တာဝန်ပေးတယ်လို့ထင်တယ်နောက်တစ်ခုကတော့အပြစ်ခတ်ရစေးရေးလောက်ပဲကွက်ပြီးတော့ဆွေးနွေးတယ်လို့ထင်ပါတယ်ဒီအခု DNL ရဲ့အဖွဲ့ကဖိနိုင်ရဲ့မြို့ရတော်တော်များများရှိတာတယ်ဆိုတော့တစ်ဖက်ကစစ်ကောင်စီဘက်ကလည်းသူကအခုချိန်ထိကဒီ2008ဖွဲ့စည်းပုံရသူခွင့်ပေးလို့မရဘူးသူကယာယီအစိုးရဆိုတဲ့ရည်တည်ချက်မျိုးလုပ်ထားတာပေါ့ဗျာ ဲ့တော့နှစ်ဖက်ကတော်တော်ဝေးတယ်လို့ထင်ပါတယ
်ဒီခက်ခဲနိုင်ခဲ့မှုပေါ် CDM ပုံမှုနောက်ရုပ်ကလည်းအခုလိုထောက်ပြပါတယ
်ဆက်ကြရတရုတ်ရဲ့လူလာချက်ရတာဒီစင်နီဘရိုတက်ရောက်လာခြင်းဖြစ်ပေမဲ့လို့နှစ်ဖက်စလုံးမှာပြည်ပြည်လေးလေးရကြလက်ထွေထွေအထိစွန်းနေလို့လည်းစီစံတဲ့အာတိတော်ကိုလည်းကျွန်တော်မတွေ့မြင်အောင်ပေါ့နော်ဒီစစ်ကောင်စီဘက်ကျော်လည်းသူရဲ့စွန်းနေတွေများထိုင်ကဒီ2000ကျောက်ကနေပဲသူတို့တရားစီဆုတ်ကဲပြီးဆွေးနွေးနေတာတစ်ဖက် DNL ဘက်ကျော်လည်းသူတို့ထိန်းချုပ်ထားတဲ့နေပြည်တော်ကိုတိမပြူပြီးဖို့တောင်းဆိုတာမျိုးတွေရှိလာနိုင်တယ်ဒီအချိန်ကစစ်ကောင်စီအနေနဲ့လည်းလုံးဝလက်ခံနိုင်မယ့်အနေအထားမရှိနိုင်ဘူးစကားစကြော်လည်းချုံချုံလက်လွတ်လာတဲ့အနေအထားတွေကိုအတွေ့အကြုံလက်ခံလို့တဲ့စစ်စနာအကူမှမရှိဘူ
းဒါအပြင် CDM ဘူကြီးစင်ရောကလည်းဒီရလက်ထွက်ဖို့ခက်ခဲတာကိုအခုလိုရှင်းပြပါတယ
်ဒီဆွေးနွေးပွဲကအောင်မြင်စရာအကြောင်းမရှိဘူးဆွေးနွေးနေတဲ့အချိန်ဆွေးနွေးမဲ့နေ့မတိုင်ခင်ကလေးကလေချောင်းတိုက်ခိုက်မှုတွေတောက်လျှောက်လုပ်ခဲ့တာဆိုတော့ဘလုံးမအဆင်ပြေနိုင်မှာမဟုတ်ဘူးအဲပြီးရင်ဒီဘက်က TNL ဘက်ကဟိုတချို့တွေကတော့ပြောတာပေါ့နော်ပြည်နယ်မြို့၁၄ခုနဲ့အမှခရိုင်၅ခုကိုပလောင်ပြည်နယ်တတ်မှတ်မယ်ပေါ့နော်ပလောင်ဒေသတတ်မှတ်မယ်ဆိုတဲ့ဟာတွေဒါပေမဲ့ဒီအချက်တွေကိုတော့ TNL ကလည်းထုတ်ပြီးပြောတာတော့မတွေ့ဘူ
းတစ်ချိန်ထဲမှာမြန်မာစစ်တပ်အရာရှိဟောင်းတွေနဲ့အဓိကဖွဲ့ထားတဲ့တင်နကမှာပြရလိလာရဲ့ဖွဲ့မှုဆောင်ဒါရိုက်တာဦးသိန်းထွန်းကတော့အခုလိုပြောပါတယ
်ဒီသတင်းတစ်ခုတည်းကပဲမူတည်ပြီးသုံးသပ်မယ်ဆိုရင်တော့ဆွေးနွေးတာအချက်၃ချက်ဒါပေမဲ့ဘာမှအဖြေရလာမထွက်လို့နောက်တစ်ချိန်ပြန်ဆွေးနွေးဖို့အတွက်ညှိနှိုင်းနေရဆိုတဲ့သဘောပုံမှန်အဖြစ်ကြည့်ရင်တော့ဒီ၃ချက်မှာဘာမှအထွေထူးပြောစရာမလိုဘူးဆိုပေမဲ့တကယ်တမ်းအသေးစိတ်အချက်လက်တွေညှိနှိုင်းနေနေရမှာအခက်အခဲရှိပုံပေါ်တယ်။နောက်တစ်ချိန်ဆွေးနွေးမဲ့အနေအထားကိုဆက်လက်စောင့်ကြည့်ရမယ့်ပုံစံလိုပဲသုံးသပ်လို့ရပါလိမ့်မယ်။ထွေထူးတော့ဒီဘဝကနေပြီးတော့ဘာမှမှတ်ချက်ပေးလို့ရအောင်မှမဟုတ်ပါဘူး။သတင်းချက်လက်ကတစ်ဖက်တည်းရတာဖြစ်တာရဲ့နောက်တစ်ခါကျတော့အချက်လက်ကပြည့်စုံမနေလို့ပါပဲ
။အဲ့ဒီတော့ရှေ့ဆက်ဖြစ်လာနိုင်ခြေကိုမေးတာမှာပုံမှုနောက်ရုပ်ကအခုလိုဆက်ထောက်ပြပါလေ
။ဆွေးနွေးမှုတွေကတော့ဆက်ကြည့်လာလိမ့်မယ်လို့တော့ထင်တယ်ပေါ့။တရုတ်ဘက်ကလည်းဒီသူ့ရဲ့ချမ်းမြောက်သူတရုတ်နေဆက်တချောကိုအပြည့်ရက်တဲ့အထိခြေနေကိုသူတို့လူလာတောင်းဆိုနေတယ်တက်တက်တုံးလည်းပေါ့ဆောင်ရွက်နေတယ်အလားတူဒီမန္တလေးလာချုံမှုဆဲကုန်းတွေလမ်းကြောင်းကိုလည်းပြန်ပွင့်နေတဲ့ဆန္ဒတရုတ်ဘက်မှာရှိနေတယ်အကျတော့ရားလဲတစုံတရာထွက်တဲ့အထိအပြည့်ရက်နေတဲ့အထိတော့တရုတ်ကအချင်းချင်းဖိအားပေးပြီးတော့စနုပွဲတွေဖိတ်ခေါ်နေလိမ့်မယ်ဒီအချိန်ဒီဘက်မှာလည်းနှစ်ဖက်စလုံးကစနုမှုတွေကတော့ဆက်တော့ရှိနေလိမ့်မယ
်ဒီရှေ့ဆက်အလားလားပေါ့ဥအောင်သူငယ်ကလည်းအခုလိုဆက်သုံးသက်ပြပါတယ
်ပထမဦးဆုံးပေါ့ဗျာသူလည်းမတိုက်နဲ့ကိုလည်းမတိုက်နဲ့အနေထားတော့ရဖို့ခက်တယ်ဗျာ DNL ဘက်ကအခက်ခဲဆိုရင်သူ့ကိုဒီတရုတ်ဘက်ကပိတ်ဆို့ထားတဲ့ချက်တောက်ရေးကိစ္စတွေတုံ့ရမယ်နောက်တစ်ခါကျတော့လေချောင်းတိုက်ခိုက်မှုတွေကြောင့်အုတ်ချုပ်ရေးဖိချုပ်ရေးလုပ်ဖို့ခက်မယ်ပေါ့နော်ဒီဘက်ကစစ်ကောင်စီဘက်ကကြတော့လေအပေါ်စီးကဆွေးနွေးရဲဆိုတာကတော့တရုတ်ကလည်းနောက်ကကြားခံပြီးသားတဲ့အနေထားရှိတဲ့ခါကျတော့ဒါဆွေးနွေးပွဲတွေကတော့ဒီဘူးလောက်တင်မှရင်လောက်ကြပေါ့နော်နှစ်ဖက်စလုံးကတော့တောင်းဆိုချက်တွေမြင့်မှာပဲဒါမဲ့ဖြည်းဖြည်းချင်းတွေ့သွားဖို့လိုတယ်နောက်တစ်ခုကကျတော့တွေ့ဆုံဆွေးနွေးရေးကမရပ်သွားပဲနဲ့ဆက်ရှိနေလဲကောင်းတယ်လို့ထင်ပါတယ်
အဲ့ဒီတော့ရှေ့ဆက်ဆွေးနွေးပွဲကနေအပြစ်ရရင်မျှော်လင့်နိုင်ပါလားလို့မိတာမှာပုံမှုနာယောကအခုလို့ဆက်ထောက်ပြပါတယ
်ဆက်ကစားဘက်ကတော့ဟို127နောက်ပိုင်းအသိပေးထားတဲ့လာချုပ်ပါဝင်နေမြေတွေကိုပြန်လက်လွတ်ပြီးတောင်းဆိုခဲ့တာရှိတယ်ဆိုတော့ဒီ TNL နဲ့ဆွေးနွေးမှုမှာလည်းသူတို့အသိပေးထားတဲ့ဒီလာချုပ်လက်မှတ်တွေတချို့ပေါ့နော်လေနောက်ချိုကြောင်မဲ့ဒီဘောတွေကိုလက်လွတ်ပြီးတောင်းဆိုမှုတွေရှိနိုင်တယ်အဲမိုးကုတ်မိုးမိတ်ဒီနေမြေလဲသူတို့ပြန်တောင်းတဲ့အထည်ပါနိုင်ပါတယ်ဘုမေလေ DNL ဘက်ကတော့ဒီတောက်သိချက်ကိုလက်ခံနိုင်မဲ့အနေအထားမရှိနိုင်ဘူးတရုတ်ရဲ့ဖီအားချိနေပေမဲ့လို့ DNL ရဲ့ MNDA လောက်ပြင်းထန်တဲ့ဖီအားချိမနေနိုင်ဘူးဒါကြောင့်အလွယ်တကူအချိုပေးပြီးတော့ဆွေးနွေးတော့မယ့်အခြေအနေကျွန်တော်မတွေ့မြင်ရဘူးဒါကြောင့်ပြည့်ရမယ့်အလားအလာကအများကြီးမျှော်လင့်လို့မရနိုင်ဘူး
တစ်ချိန်ထဲမှာနောက်တစ်ခေါက်တရုတ်စီစဉ်တဲ့ဆွေးနွေးပွဲက AAR ခတ်တက်တော်နဲ့ KIA ကချင်တက်တို့နဲ့အရင်ဖြစ်ဖို့များတယ်လို့နှိစက်သူတွေကပြောပါတယ်ဒီဆွေးနွေးမှုတွေပေါ်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျ
ကိုဝင်းမင်းစုစည်းတင်ပြခဲ့တာပါရှင်အခုကတော့ဒီမြန်မာနိုင်ငံမှာကက်သလစ်ဘုန်းတော်ကြီးတွေပါတက်ဖြတ်ခံရတာနဲ့ပတ်သက်လို့တုံ့ပြန်ချက်တချို့ကိုကြည့်ရအောင်ပါမြန်မာကက်သလစ်ဘုန်းတော်ကြီးတွေပါတက်ဖြတ်ခံရတဲ့ဖြစ်စဉ်ကမြန်မာနိုင်ငံကိုကိုးစားမပြုတဲ့အကြမ်းဖက်တဲ့လူတစုရဲ့လုပ်ရတာဖြစ်တယ်လို့အမေရိကန်မြန်မာကက်သလစ်အတိုင်းဝန်ကပြောပါတယ်လူမျိုးစုံဘာသာစုံကဘာသာဝင်တွေနောက်ခေါင်းဆောင်တွေနဲ့သာသနိကအဆောက်အုံတွေတိုက်ခိုက်ဖျက်ဆီးခံရတာတွေကိုလည်းထောက်ပြပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ်ပ်ရဲ့ဒီအမေရိကန်အစိုးရအနေနဲ့မြန်မာရေးကိုပိုးပြီးတော့အလေးထားဖို့လည်းတောင်းဆိုကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညဉ့်ညဲကပြောပြပါမယ်ရှင
်ဖေဖော်ဝါရီလ14ရက်နေ့ကရွှေဘိုမြို့နယ်ထဲမှာမြန်မာကက်သလစ်ဘုန်းတော်ကြီးဖာသာမာတင်တပ်ဖြတ်ခံမှုကြောင့်ဘာသာဝင်တွေနဲ့လူမှုတိုင်ဝမ်ကျမ်းမှာထိတ်လန့်တုံ့လို့ရပေမဲ့ဘာသာရေးလှုပ်ဆောင်မှုလှည့်ကွက်တဲ့ဝင်သွားကြဖို့ဘာသာဝင်တချို့ကသတိပေးနေကြပါတယ်။စေရေးပဋိပက္ခတွေပြင်းထန်နေတဲ့အချိန်မှာဘာသာရေးခေါင်းဆောင်တွေကိုပဲအားကိုးနေရတာဖြစ်လို့ဒါမျိုးတွေရှေ့မှာဆက်မဖြစ်စေချင်ဘူးလို့အမေရိကန်မှာခြေစိုက်ပြီးတော့မြန်မာပြည်ရဲ့အကူအညီလုပ်ငန်းတွေအတွက်လှုပ်ဆောင်ဆောင်ရွက်နေပြီးကက်သလစ်ဘာသာဝင် Slime Shaman က VOA ကိုပြောပါတယ်
ဟိုကျွန်တော်တို့ပမာဏမှာလက်ရှိဖြစ်ပျက်နေတဲ့ဟိုနိုင်ငံရေးအခြေအနေတွေနဲ့ဆိုလို့ရှိရင်ကျွန်တော်တို့ကစိတ်ရောစိတ်ရောကိုယ်ပါအားလုံးကဟိုထောင်းကျေနေတဲ့အချိန်မှာကျွန်တော်တို့မှာအကူဆရာဆိုလို့ရှိရင်ဒီဟိုဘာသာရေးဖက်ကပေါ့နော်ဖုန်းလုံးကြီးနဲ့မက်တလာရင်းကြီးတဲ့တို့ရဲ့အားပေးမှုနဲ့တို့ရဲ့ဆူတောင်းပေးမှုနဲ့အဲ့လိုမျိုးပေါ့ကျွန်တော်တို့ဒီကိုယ်ဘာသာထမလည်းအလုပ်ဖြစ်မဲ့ထင်ပါတယ်တရားနာတာပေါ့နော်အဲ့ဒါလေးနဲ့ကျွန်တော်စိတ်ဖြစ်နေရတဲ့အချိန်မှာဒီလိုမျိုးဖြစ်သွားတဲ့ခါတော့ကျွန်တော်တို့အနေနဲ့တော်တော်လေးကိုထိခိုက်ဟိုဘယ်နဲ့တုံ့လို့ရတယ
်အသက်44နှစ်အရွယ်ဖာသာမာတင်ဟာရှီဘိုခိုင်ကန်ဂျီရိုကျေးရွာမှာရှိတဲ့လုတ်မဲရိုသခင်မဖျားเจ้าမှာတာဝန်ထမ်းဆောင်ခဲ့ပြီးလက်လက်ကိုင်ပြိပခါတွေပြင်းထန်နေတဲ့ဒေသတွေမှာဘာသာရေးလုပ်ငန်းတွေအပြင်လူသားချင်းစာနာမှုအကူအညီတွေဆောင်ရွက်ခဲ့သူလို့ကက်သလစ်ကျောင်းတော်ဗာတီကန်သတင်းမှာဖော်ပြပါတယ်မြန်မာအမေရိကန်ကက်သလစ်လူမှုကွန်ရက်အဖွဲ့တစ်ခုဖြစ်တဲ့ Burmese American Catholic for Peace and Justice ကဥက္ကဋ္ဌဒေါက်ဂျူလီနေဝင်းကတော့ပဋိပက္ခတွေကြားမှာမှုကိုမှန်မှန်ကန်ကန်ဖော်ထုတ်ဖို့ကန့်သက်တွေရှိပေမဲ့မှန်ကန်တဲ့အတိုင်းဖြစ်စေချင်တယ်လို့ပြောပါတယ
်။ကျွန်မအနေနဲ့ကတော့အခုလိုဘာသာရေးကိုအာတသမဲ့ထိခိုက်တယ်ဆိုတာကသူတို့အနေနဲ့ဒီလိုတနည်းအားဖြင့်လှုပ်ဆော်နေတယ်လို့တော့ယူဆမိတယ်နော်ဒါပေမဲ့ဒါဟိုအန်တီရဲ့အထင်မြင်ပေါ့တကယ်တကယ်ကြတော့သူတို့အိနိုင်ငံရေးလက်ွက်ပဲလားအတိအကျမသိတော့အန်တီတို့အမြင်ပြောမှနည်းနည်းခက်တယ်ပေါ့နော်ဆိုအဲ့ဒီအဖြစ်အပျက်ကတော့မဖြစ်သင့်ဘူးလို့အန်တီတို့ဘာသာရေးခေါင်းဆောင်အနေနဲ့ဟိုလေအဲ့လိုမျိုးအဖြစ်အပျက်နောက်လည်းမဖြစ်စေချင်ဘူးအဲ့ဒါလည်းတရားမျှတမှုရှိအောင်လို့ဟိုသက်ဆိုင်ရာဆိုင်ရာလူတွေကလည်းတေချာကိုအဲ့ဒါကို seriously ရှုပြီးတော့အာဆုံဆန်းတင်တယ်ပေါ့နော်လာလာဟိုပြစ်ဒဏ်ချတင်တယ်ချတင်တယ်လို့အန်တီရောလည်းပဲယူဆတယ
်ဖာသာမာတင်ဟာဓာတ်တရားတွေနဲ့တပ်ဖြတ်ခံခဲ့ရတာပါဒီမှုနဲ့ပတ်သက်ပြီးတန်မြတ်တရားခံ10ဦးကို February 14ရက်နေ့ကချက်ချင်းပဲဖမ်းဆီးထားကြောင်းအဲ့ဒီဒေသတဝိုက်မှာအုပ်ချုပ်ရေးဖော်ဆောင်ထားတဲ့ဂျာကာလာမျိုးသားညွတ်အစိုးရ NUG ပြည်ထောင်ဝန်ကြီးဌာနက18ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဖမ်းဆီးထားသူတွေဟာဒေသကာကွယ်ရေးတပ်ဖွဲ့ရဲ့အဖွဲ့ဝင်တွေဖြစ်တဲ့အတွက်စစ်ခုံရုံးတင်ပြီးစစ်ဆေးရေးယူမယ်လို့ပြောပါတယ်ဒါပေမဲ့အသေးစိတ်အချက်လက်တွေကိုတော့မထုတ်ပြန်သေးပါဘူးဗာတီကန်သတင်းဌာနကတော့မျက်မြင်သက်သက်တွေကိုကူကပ်ပြီးဖာသာမာတင်ကိုတိုက်ခိုက်သူတွေကအနီးနားကရွာကဖြစ်ကာကျူးလွန်ချိန်မှာအရက်မူးနေကြပြီးဖာသာကိုဒူးထောက်ခိုင်းတယ်လို့ဆိုပါတယ်ပတ်ဖြတ်ခံချိန်မှာအတူရှိနေကြတဲ့ဒေသတွင်းမှာပညာရေးဝန်ဆောင်မှုပေးနေတဲ့ကက်သလစ်လွတ်ပညာသင်ကျောင်းကဆရာမနှစ်ယောက်ကိုအကာအကွယ်ပေးရင်အသက်ဆုံးရှုံးခဲ့ရပုံရတယ်လို့ရေးသားထားပေမဲ့အသေးစိတ်ကိုတော့မဖော်ပြပါဘူး။အမေရိကမှာအခြေစိုက်တဲ့မြမွားနွယ်ဘွားအငိမ့်စားကက်သလစ်ဖွံ့ဖြိုးရေးဖြစ်တဲ့ Father Stephen Mantha ဘွားကတော့ဒါကအကျန့်ဖက်လူတစုရဲ့လောက်ရတာဖြစ်ပြီးတော့မြမွားနိုင်ငံတစ်ခုလုံးကိုကိုးစားမပြုဘူးလို့မိန့်ပါတယ်
။မြန်မာပြည်ပါဘောလေ Truly been Catholic ဒီအနေနဲ့ကအမြဲပဲဟိုအများတကာရဲ့လေးစားမှုကိုခံရတယ်ကက်သလစ်မဟုတ်တဲ့လူတွေရဲ့လေးစားမှုကိုလည်းခံရတယ်ဘာဖြစ်လဲဆိုတော့เจ้าတွေကိုကြည့်မယ်ဆိုခဲ့လို့ရှိရင်အဲဗမာပြည်ပြည်လုံးမှာအဲ့ဒါအကောင်းဆုံးပညာရေးကိုပေးတဲ့အဖွဲ့အစည်းမှာပါတယ်လေကက်သလစ်အသင်းတော်နဲ့မြန်မာပြည်သူပြည်သားတွေကအမြဲပဲအဆက်အသွယ်ရှိပြီးတော့เออเคเมยินนี่ပြီးတော့ကြိုးစားအားကိုးတာတွေကိုလည်းပဲအဲတစ်ချိန်လုံးအတွေ့အကြုံရခဲ့ဘူးတယ်လေအဲအဲ့ဒါကြောင့်မလို့မြန်မာပြည်အနေနဲ့ကယခုလိုကြောင်းနေပါလေအပျက်စီးယိုယွင်းတဲ့အထိတ်ကိုအကြမ်းဖက်တာတွေကဒါမြန်မာပြည်သူပြည်သားတွေရဲ့စိတ်ထားနဲ့ဘာမှမဆိုင်ဘူးအဲ့ဒီလိုမြင်တယ်လေအဲအဲ့ဒါကြောင့်မလို့အဲ့ဒီစိတ်ထားတွေကိုအဲဖြောက်ပြဖို့လိုတယ်အဲ့ဒါကိုမြန်မာပြည်သူပြည်သားတွေအနေနဲ့ကခွဲခြားပြီးတော့သိဖို့လိုတယ်ဒါမြန်မာပြည်သူပြည်သားတွေရဲ့လောက်ရမဟုတ်ဘူးဆိုတာကိုသိဖို့လိုတယ်အဲ့ဒါအကြမ်းဖက်လက်မတွေရဲ့လောက်ရတစ်ခုဖြစ်ပဲဆိုတာကိုသိဖို့လိုတယ
်မြန်မာပြည်မှာ2021ခုနှစ်စစ်တပ်ကအနာသိမ့်ပြီးနောက်ပိုင်းပဋိပက္ခနဲ့စစ်ပွဲတွေအတွင်းဘာသာရေးခေါင်းဆောင်တွေနဲ့အဆောင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခံရတာတွေညစ်တက်လာနေတယ်ဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာကထောက်ပြနေချိန်မှာဖာသာမာတင်တပ်ဖြတ်ခံမှုဖြစ်စဉ်ကနောက်ဆုံးဖြစ်လာခဲ့တာပါ slide shine man ကတော့သူ့အနေနဲ့ဆက်လက်သိမ်းမှုစတင်တော်လိုင်းနေတဲ့အတူကောင်းမွန်တဲ့မြမအနာဂတ်ကိုမျှော်မှန်းထားတယ်လို့ပြောပါတယ
်ဖြစ်နိုင်လို့ရှင်ကျွန်တော်တို့ဒီတော်လိုင်းကြီးပြီးလို့ရှင်တော့ကျွန်တော်တို့အိမ်မက်ဟိုအိမ်မက်ထမအများနဲ့မှတ်နေတာပေါ့ဗျာတော်လိုင်းကြီးပြီးလို့ရှင်တော့ငြိမ်းချမ်းသာရောက်ပြောတဲ့ ကျွန်တော်ပုံမှန်ဗီဒီယိုကျွန်တော်တို့ဟိုရှော့ထားနေမှုကျွန်တော်အများအားစိတ်ထဲမှာတန်တာညှော်လင့်နေပါလေလို့ကျွန်တော်တို့ပြောပြပါရစေ
။ဗာတီကန်သတင်းဌာနရဲ့ဖော်ပြချက်မှာတော့ဖာသာမတ်တင်သက်ပြတ်ခံအချိန်မှာအတူရှိနေတဲ့ကျောင်းဆရာမနှစ်ဦးရဲ့ထွက်ဆိုချက်တွေကိုတက်တည်ဖြစ်မြူသားမြူရီအစိုးရ NUG ရဲ့တရားရေးဌာနကိုတင်ပြထားတယ်လို့ပြောပါတယ်။ NUG ရဲ့ကြေညာချက်ထဲမှာတော့ဘာသာရေးခေါင်းဆောင်တွေပါဝင်အရက်သားတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တဲ့ဘဲဖွဲ့စည်းကိုမဆိုရှုံချပြီးတော့ကြောသားရင်သားမခွဲကြဘဲအေးအေးယူပြစ်ပေးသွားမယ်လို့ထုတ်ပြန်ထားပါတယ်များ။ကျွန်တော်ညီညာရေးပါ
ဒါကတော့မြန်မာနိုင်ငံမှာကက်သလစ်ဘုန်းတော်ကြီးတပါအသက်ခံခဲ့ရတာနဲ့ပတ်သက်လို့ကက်သလစ်အသိုင်းအဝိုင်းရဲ့တုံ့ပြန်ချက်တချို့ကိုကိုညဉ့်ညံ့ရေးကစူးစီးတင်ပြခဲ့တာပါ View American တိုင်းရဲ့မနက်ခင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြတာပါရှင
် American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် Indo-Pacific ဒေသကငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက် American ပြည်ထောင်စု Australia နဲ့ United Kingdom UK တို့ကယင်းနီးထက်ဝင်ထားကြပါတယ်အင်္ဂလိပ်လိုအတူအချင်းAUKUS AUKUS တို့ဖြစ်ကြတဲ့သုံးနိုင်ငံလုံခြုံရေးသဘောတူညီချက်အရ3ဘီလီယံယင်းနှိမ့်မှန်ကြဖို့ကတိပြုထားကြတာ။ February အစောပိုင်းမှာ Australia ကပထမရက်တန်း900ကိုထည့်ဝင်ခဲ့ပါလေ။ American ပြည်တော်စုကာကွယ်ရေးဝန်ကြီး Pete Hegseth Australia နိုင်ငံဒုတိယဝန်ကြီးချုပ်နဲ့ကာကွယ်ရေးဝန်ကြီး Richard Marles မကြာသေးခင်ကပထမဦးဆုံးစီဝေးထိုင်ခဲ့ကြပါလေ။ဝန်ကြီး Hegseth က AUKUS အရေးကြီးပုံကိုအလေးထားပြောကြားခဲ့ပြီးဒေသတွင်းမြေပြင်ရေပြင်အောက်ချိမ့်ချောက်လာမှုတွေကိုပေါ်ထုတ်နိုင်စွမ်းရည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးတိုးမြင့်ကြဖို့ပြောပါတယ
် This is not a mission in the Indo-Pacific that America can undertake
ဒီထူတာဝင်းကို Indo-Pacific ဒေသမှာ American တိုင်းငံတွေကမလုပ်နိုင်ပါဘူးခိုင်မာတဲ့မဟာမိတ်တွေနဲ့မိတ်ဖက်တွေလိုပါတယ်ဤပညာမျှဝေဖို့နဲ့မြေပြင်ရေပြင်အောက်စူးစမ်းရေးပစ္စည်းတွေကတော့ကိုအရေးကြီးပါတယ
်2021ခုနှစ် September လကကနဦးဖွဲ့စည်းခဲ့တဲ့ AUKUS မှာရောရှက်နေတဲ့ပန်းတိုင်နှစ်ခုရှိပါပထမကတော့တမယိုးကျက်လက်နဲ့တပ်ဆင်ထားတဲ့ nuclear swine in zone ရင်းကုန်သင်္ဘောတွေကိုဩစတြေးလျကိုပို့ပေးဖို့ပါ။ဒီပိုင်းနဲ့ဒါနဲ့ဆက်ဆက်လုပ်ငန်းတွေကိုနိုင်ငံသုံးနိုင်ငံလုံးမှာအရေးပါပါရင်းနှီးမြှုပ်နှံကြဖို့ဖြစ်ပါတယ်။ဒုတိယညီမချက်ကတော့နိုင်ငံသုံးနိုင်ငံလုံးမှာပူးတွဲစွမ်းဆောင်ရည်နဲ့အပြန်အလှန်ဆောင်ရွက်လုပ်ကိုင်နိုင်ရည်တိုးမြှင့်ကြဖို့ဖြစ်ပါတယ်။ဒီထက်မှာ cyber စွမ်းဆောင်ရည်ရန်ရည်တုဟွန်တန်ဤပညာနဲ့ပင်လယ်အောက်စွမ်းဆောင်ရည်တွေလိုနည်းပညာပိုင်းသတင်းအချက်လက်တွေဝေးမြရေးလဲပါဝင်ပါတယ်။လုံခြုံရေးသဘောတူညီချက်အရအမေရိကန်နိုင်ငံကနေခရစ်စတုံးချီပြစ်နိုင်တဲ့ nuclear swine in သုံးတိုက်ခိုက်ရေး Virginia class ရေငုပ်သင်္ဘော၃စင်းကိုကနဦးဝယ်ယူဖို့ကတိပြုထားပါတယ်။ nuclear swine in သုံးတိုက်ခိုက်ရေးရေငုပ်သင်္ဘောအမျိုးအစားအသစ် SSN AUKUS ဖြစ်ပေါ်လာအောင်မိဘနိုင်ငံတွေကပူးပေါင်းဆောင်ရွက်ကြမှာပါ။ရင်ကုန်ဒီမိုအားလုံးဟာအောက်ကစ်တဘောညီချက်အောက်မှာရှိပြီးကမ္ဘာလုံးဆိုင်ရာနျူကလ িয়ার မှပြန့်ပွားရေးစံနှုန်းတွေနဲ့ကိုက်ညီပါလိမ့်မယ်။အောက်ကစ်တဘောညီချက်နဲ့ Indo-Pacific ကာကွယ်ရေးနဲ့လုံခြုံရေးမှာယင်းနှိမ့်နှံမှကိုသမ္မတ Trump ကထောက်ခံတယ်လို့ဝန်ကြီး Hegseth ပြောပါတယ်
။ Part of what President Trump is committed to doing is cutting red tape.investing in the defense
of Samara Track Greekwood ဖြူထားတာကဂျိုးနီစနစ်ဖြတ်တောက်ရေးကာဝေးလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံရေးမဟာမိတ်တွေမိဖက်တွေနဲ့အတူရက်တည်ရေးဖြစ်ပါတယ်မိတ်ဆွေတွေပေါ်သစ္စာရှိရှိထောက်ခံပြီးရန်သူတွေကဖြုံကြရမယ်အညာတာခင်းတဲ့ American ပြည်တော်စုဖြစ်ပါတယ
်အော့ကတ်စာ Indo-Pacific ဒေသမှာအလုံးအတူလောက်ကြတဲ့တိုင်းပြည်နှစ်ပြည်ရဲ့အလုံးအားကောင်းတဲ့သင်္ကေတဖြစ်ပါတယ်လို့ Australia ကာဝေးဝန်ကြီး Miles ကလည်းပြောပါတယ်ဩစတြေးလျတိုက်ပေါ်မှာအမေရိကန်ရဲ့ခြေရာလက်ရာအလွန်ကိုအေးပါပါများလာတာကိုကိုးစားပြုပါတယ်လို့သူကဆိုပါတယ်။ Indo-Pacific ဒေသနဲ့ကမ္ဘာတဝန်းကကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့မိတ်ဖက်နိုင်ငံတွေမှာအမေရိကန်ပြည်တော်စုကရင်းနှီးမြှုပ်နှံဖို့ကတိကဝတ်ထားရှိထားပါတယ်
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်။
ဖေဖော်ဝါရီလ21ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်9:00နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဘက်ကိုရေဒီယိုလိုင်းဒိုမီတာ25 30နဲ့40တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်ရှင
် View American တန်ရဲ့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ် American ပြောင်းစု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တက်ဆက်ပေးနေပါတယ် View မနက်ခင်းမနက်6:00နာရီကနေ6:00နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 30နဲ့40view ညချမ်းည9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလမ်းမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် ရုပ်သံနဲ့ Radio စီစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ Live View မြန်မာပိုင်း Web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်2025ခုနှစ်ဖေဖော်ဝါရီလ22ရက်တောက်ကြနေမနက်ခင်း VOA အစီအစဉ်လေးကို American ပြည်သူ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ကျမတို့ရဲ့ဒီအစီအစဉ်ပထမရဲ့ဒီဒုတိယနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးသွားမှာပါ TV ရောကထိန်းချုပ်ရေးတီကောင်းစရာတချို့ကိုကြားရမယ်ကျမရေးကဏ္ဍနောက်တိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလောကအစီအစဉ်တွေကိုမကြာခင်မှာထုတ်လွှင့်ပေးပါမယ်အခုကတော့အရင်ဆုံးဦးအောင်ခေရဲ့မြမရေးသုံးသက်ချက်ကိုကြည့်အောင်ပါရှင်ဒီနှစ်မှာအညာဒေတာစစ်စင်ရေးပြင်းထန်လာလိမ့်မယ်လို့မျှော်လင့်ရပါတယ်စကိုင်းမှာဗမာတပ်တွေစူးစီးပြီးပူးပေါင်းစစ်ဆင်မှာမို့အချင်းချင်းပြိပက္ခဖြစ်မှာကိုစိုးရိမ်ပူပန်တာတွေလည်းရှိလာပါတယ်တိုင်းဒေသကကုတ်ကဲမှုအောက်မှာဗမာတပ်ဖွဲ့တွေတိုက်ပွဲဝင်နေတာပြဿနာမရှိပေမဲ့အုတ်ချုပ်ရည်နဲ့လုံခြုံရေးရန်နေရာတိစောက်တဲ့အခါမှာသာပြဿနာမျိုးစုံပေါ်ထွက်လာတာဖြစ်တဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်ရှင
်ဒီနေ့တဲ့အညာဒေသစစ်မျက်နှာမှာအပြောင်းလဲတွေဖြစ်လာလိမ့်မယ်လို့မျှော်လင့်နေကြပါတယ်ကရင်ပြည်နယ်နဲ့ရှမ်းမြောက်ဒေသမှာနှစ်ကျော်တိုက်ပွဲအတွေ့အကြုံရှိခဲ့တဲ့ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA ကအညာဒေသကိုရွှေပြောင်းအခြေစိုက်ပြီးစစ်ရေးဖော်ဆောင်မယ်လို့လွန်ခဲ့တဲ့အောက်တိုဘာလကကြေညာပါတယ်ဗမာအများစုရှိတဲ့စကိုင်းမကွေးမန္တလေးကဒေသခံတပ်တွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့ဆိုပေမဲ့ BPLA ဗမာတပ်ဟာ NUG အစိုးရလက်အောက်ခံမဟုတ်ဘူးလို့ကုကဲရေးမှုမောင်ဆောင်ခါကရှင်းပြတာကိုပြည်တွင်းမီဒီယာတွေမှာပေါ်ပြပါလေမန္တလေးနဲ့စကိုင်းတိုင်းမှာစီရေးအရှိန်အဟုန်တိုးမြင့်မှုအတွက်တမဟာဗစ်ကိုဖွဲ့စည်းမယ်လို့မန္တလေး PDF ကကြေညာတာကိုမြန်မာနောက်စာဆောင်မှာနှစ်ဆန်းတရနေ့ကပေါ်ပြပါတယ်မန္တလေး PDF ရဲ့ထိန်းချုပ်နယ်မြေနဲ့စကိုင်းတိုင်းတို့ထိစပ်နေတာကြောင့်စကိုင်းတိုင်းတမဟာဗစ်ကိုဖွဲ့စည်းရတာလို့မန္တလေး PDF ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။လွန်ခဲ့တဲ့နှစ်ကရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာနေရာအများစုကိုတိုင်းရင်းသားမဟာမိတ်တွေကထိန်းချုပ်ခဲ့ပါတယ်။ဒါကြောင့်ဒီနှစ်ထဲမှာစကိုင်းမန္တလေးနဲ့မကွေးဒေသကစည်ရေးအချက်အချာဖြစ်လာလိမ့်မယ်လို့ဆိုပါတယ်။မိတ်ဖက်တော်လှန်ရေးတပ်တွေနဲ့စစ်တီတော်တွေလာရောက်ပူးပေါင်းကြဖို့လေစကိုင်းတမဟာဒစ်ကဖိတ်ခေါ်ထားပါတယ်စကိုင်းတမဟာဒစ်ဖွဲ့စည်းတဲ့ကိစ္စကိုအခြားအဖွဲ့အစည်းတွေနဲ့ညီနိုင်ပြီးမှထုတ်ပြန်တာလို့ ABSD ရဲ့ကျောင်းသားတပ်ဦးကဆိုပါတယ်မန္တလေး PDF ဟာ NUG အစိုးရလက်အောက်ခံတပ်ဖွဲ့ဖြစ်ပြီးမြောက်ပိုင်းသုံးညနောင်မဟာမိတ်ရဲ့တစ်တုံညာနှစ်ခုနှစ်စစ်စင်ရေးနဲ့ရှမ်းမန်းစစ်စင်ရေးမှာပါဝင်တိုက်ခိုက်ခဲ့ပါတယ်တအန်တတော်ရဲ့စစ်တင်နှံတက်တဲ့မန္တလေး PDF ဟာတအန်တတော်နဲ့ပူးပေါင်းပြီးမန္တလေးနဲ့ထိစပ်နေတဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာလည်းစစ်စင်ရေးအကောင့်ထဲပေါ်ကြောင်းသိရပါတယ်။ရှမ်းမန်းစစ်စင်ရေးကိုတပ်ဖွဲ့20တပ်ဖွဲ့နဲ့အတူပူးပေါင်းတိုက်ပွဲဝင်ပါတယ်။မန္တလေး PDF ကိုတရင်ခုနှစ်ရင်းနဲ့စုဖွဲ့ထားပေမယ့်အင်အားကိုတော့ထုတ်ပြန်တာမျိုးမရှိသေးပါဘူး။အညာဒေသမှာဗမာတပ်တွေတိုးပွားလာလို့အချင်းချင်းပြည်ပကဖြစ်မှာကိုစိုးရင်ပူပန်လာကြပါတယ်။ဒါပေမဲ့ NUG လက်အောက်ခံတပ်နဲ့လက်အောက်ခံမဟုတ်တဲ့တပ်တွေပူးတွဲဆောင်ရွက်တဲ့အတွေ့အကြုံရှိပါတယ်။ပြည်ပမှာရောက်နေတဲ့ NUG အစိုးရဝန်ကြီးတွေပြည်တွင်းမှာလာရောက်စုဝေးကြဖို့ယာယီသမရဒူဝလက်ရှိလက်ကတိုက်တွန်းပြီးပြည်ထရေးဝန်ကြီးကလည်းစကိုင်းတိုင်းမှာရုံးတွေဖွင့်မဲ့အစီအစဉ်ကိုမကြာမီကပြော့သွားပါတယ်။နေနေခိုင်အဖွဲ့တွေနဲ့ပြည်သူလူထုအကြားမပြေလည်တဲ့ကိစ္စတွေကို NUG ရုံးတွေကဖြေရှင်းပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ပါသုံးလုံးလို့လူသိများတဲ့ပြည်သူကာကွယ်ရေးပြည်သူအုပ်ချုပ်ရေးပြည်သူလုံခြုံရေးဆိုတဲ့တပ်ဖွဲ့တွေဟာပြည်သူဆက်ဆံရေးမှာအားနည်းနေတယ်လို့ဒေသခံတွေကယူဆကြောင်းဇန်နဝါရီလ16ရက်နေ့ထုတ် VOA သတင်းမှာပေါ်ပြပါတယ်။ပါတော်လုံးကောင်းဆောင်တွေနဲ့ဝန်ကြီးတွေဟာအွန်လိုင်းမှာသာဆွေးနွေးတဲ့အတွက်သတင်းအချက်အလက်အပြည့်စုံကိုမရနိုင်ဘူးလို့ဆိုပါတယ် ဝင်ကြီးနဲ့သူတာဝန်ပေးထားတဲ့လူတွေဟာအွန်လိုင်းမှာသာဆွေးနွေးကြတာဆိုတော့တာဝန်ကပြောသမျှဝင်ကြီးကလက်ခံတဲ့သဘောဖြစ်နေပါတယ်။မြေပြင်မှာရုံးရှိရင်တော့တာဝန်ကပြောတာနဲ့မကဘဲအခြားဒေသခံတွေရဲ့အမြင်နဲ့ခံစားချက်ကိုပါသိရှိနိုင်ပါတယ်။ဒါဟာ NUG ရုံးတွေကပေးနိုင်တဲ့အကျိုးအမြတ်ဖြစ်ပါတယ်။အခြားတော်လိုင်းရဲ့အဖွဲ့တွေစကိုင်းတိုင်းမှာစုစည်းမှမှုပတ်သုံးလုံးပြဿနာကအနောက်ရှက်မပေးဘူးအလွန်အရေးကြီးပါတယ်။စကားစတိုက်ဖြစ်တဲ့စစ်စင်ရေးကို NUG အစိုးရကဥဆောင်နေတာမဟုတ်ပါဘူး။စကိုင်းမကွေးနဲ့မန္တလေးစတဲ့အညာဒေသစစ်စင်ရေးကို KIA ကချင်းလွတ်လပ်ရေးတပ်တော်ကကုတ်ကဲနေတာပါ။အညာဒေသဟာအမှတ်တစစ်ဒေသရဲ့အစိပ်အပိုင်းတစ်ခုဖြစ်ပါတယ်။ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကစကိုင်းတိုင်းမှာကမ်ပတ်ရွှေပြည်မော်လူကနီမြို့သစ်ပင်လယ်ဘူးကိုထိန်းချုပ်ပြီးမန္တလေးတိုင်းမှာစင်ကူမိုးကိုတကောင်သပိတ်ကျင်းကိုထိန်းချုပ်ထားပါတယ်။ထိန်းချုပ်နယ်မြေမှာ NUG နဲ့တော်လိုင်းအင်အားစုတွေပူးပေါင်းပြီးအုပ်ချုပ်ရေးရန်တရားတွေတည်ဆောက်နေတယ်လို့လွန်ခဲ့တဲ့နိုဝင်ဘာလ16ရက်နေ့တို့မြန်မာ Peace Monitor မှာပေါ်ပြပါလေ တိုင်းနာကိုကဲတဲ့တိုက်ပွဲတွေမှာဗမာလက်နက်ကင်အမျိုးမျိုးပါဝင်တိုက်ခိုက်နေတာအောင်မြင်မှုရနေပါလေ ဘုံရန်သူစစ်ကောင်စီကိုချေပွန်းဖို့ရည်ရွယ်တဲ့စစ်ပွဲတွေမှာပူးပေါင်းဆောင်ရွက်နိုင်တာကိုချီးကျူးဂုဏ်ပြုနေကြပါလေ ဒါပေမဲ့မိမိသိမ့်ပိုက်တဲ့နယ်မြေကိုထိန်းချုပ်ရမှာတော့အသုံးလုံးပြဿနာကိုကျော်လွှားနိုင်ရေးဟာအညာဒေသစစ်စင်ရေးမှာအရေးကြီးပါတယ်ခင်ဗျာ
ဦးအောင်ခင်ပုံမှန်တင်ဆက်တဲ့မြမကြီးသုံးသက်ချက်အစီအစဉ်ဖြစ်ပါရဲ့ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်ကြာတာရင်းညနဲ့တောက်ကြမနက်ခင်းအစီအစဉ်တွေမှာတင်ဆက်ပေးနေပါရယ်။အခုဆက်ပြီးတော့ကျန်းမာရေးခန္ဓာကိုလည်းတင်ဆက်ပေးပါဦးမယ်ရှင်။တီဘီရောဂါထိန်းချုပ်နိုင်ရေးနိုင်ငံတကာကြိုးပမ်းမှုတွေထဲမှာသင်ကန်းစာယူစရာနမူနာကောင်းတွေရှိတယ်လို့မြမကျန်းမာရေးပညာရှင်တွေကပြောဆိုကြပါရယ်။ဘယ်လိုနမူနာအတွေ့အကြုံကောင်းတွေပါလဲ။ဒီအကြောင်း Health Digest ကျမ်းမာရေးနဲ့ဆေးပညာရှင်နဲ့အငိမ့်စာအက်ဒီတာချုပ်နဲ့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအလုံမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါရယ်ရှင
်။ Okay ဒေါက်တာတင်မောင်ထွေးအများပိုသိတဲ့ဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ TV ယောဂာနောက်ဆုံးအကျင့်တွေကိုဆွေးနွေးလာခဲ့တာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးကုသတိဆုံးမှုများနေသေးတာသတိပြုသင့်တဲ့လက္ခဏာတွေပြီးတော့ဆေးရင်ပါနဲ့ငုတ်ရှိုး TV စိန်ခေါ်မှုကြီးတွေဆက်ရှိနေတာနောက်ကာကွယ်ထိန်းချုပ်ကုသပညာပေးနဲ့ကဘာနဲ့မြန်မာမှာဆက်ကြိုးပမ်းနေကြတာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးနိုင်ငံတကာတွေ့ကြုံကောင်းတွေကိုဆက်ပြောမှာမို့ဆရာတက်ခဲ့တဲ့ဒီအိန္ဒိယက TV ဆိုင်ရာဆွေးနွေးပွဲဖိုရမ်ကြီးမှာထူးခြားတာကနေစပြောပြပေးပါလားဆရာကြီ
းအဲ့ဒီမှာဘာတွေတွေ့ခဲ့ရလဲဆိုလို့ရှိရင်တက်လာတဲ့အများဆုံးကတော့ဒီ TV ဝင်ပုံအများဆုံးဖြစ်တဲ့အာရှအာဖရိကနဲ့လက်တင်အမေရိကနိုင်ငံတွေမှာပုံကိုယ်တွေကိုယ်စားလှယ်တွေများပါတယ်အဲ့တော့ဘလိုတွေလုတ်ခဲ့ရသလိုရှိရင် TV ရှာဖွေရေးပြောသလိုပဲ active case finding လို့ခေါ်ပါတယ်လူနာကိုလူလူတွေကိုစီမရှာရမယ်အဲ့လိုရှာတဲ့ခါမှာဘလိုတွေအောင်မြင်ခဲ့ရလဲဆိုတာကိုအိန္ဒိယနိုင်ငံမှာဘလိုအောင်မြင်ခဲ့ရလဲဆိုတာကိုသူ့ရဲ့ကိုယ်စားလှယ်ကတင်ပြသွားခဲ့ပါတယ်ပုံတွေ့တဲ့ခါမှာသူ့ရဲ့ TV ဖြစ်ပွားမှုအများဆုံးနိုင်ငံကြီးတဲ့က daily ဖြစ်နေတယ်ခါ new daily နော်သူပြင်းတဲ့ဒီ daily ပြင်းနေပေါ့အဲ့ဒီမှာတော်တော့ KVP လို့ခေါ်တယ် Key and Vulnerable Population ပေါ့လေဆိုလိုချင်တာကတော့အိမ်ချင်ရမဲ့တွေနော်ဟိုညပိုင်းညမှာညအိတ်တော်မှာအတူတူတွေ့ရတဲ့လူတွေတဏီကုန်ရှာပြီးတော့တောင်းရန်စားသောက်ရတဲ့လူတွေအဲ့လိုမျိုးတွေပေါ့အများဆုံးအိမ်ချင်ရမဲ့တွေညားပါတယ်အဲ့လိုအုပ်စုတွေအတွင်းမှာ TV ကိုသူတို့ဘလို့ရှာခဲ့တယ်ဆိုတော့အိန္ဒိယကုသလေရနေပြီးတော့ရှင်းပြသွားပါတယ်သူတို့ကပြောခဲ့တယ်ဆိုလိုပဲ Vanguard Team နဲ့လည်းသူတို့ွားတယ်အလွန်ပေါ်ပါလွယ်ကူတဲ့ဓာတ်မှန်ဆက်တွေမော်လီကူလာနီးပညာသုံးတဲ့တက်ခွဲစမ်းသပ်မှုတွေကိုရအောင်ဆိုတော့ KVP အုပ်စုအတွင်းကိုရအောင်သွားပြီးဘလို့အောင်မြင်ခဲ့တယ်ဆိုတာတွေကိုထုတ်ပေးခဲ့တယ်။ဒါပေမဲ့ဒီတနေ့ထဲမှာအကူတမှုကိုရောဂါရှာဖွေခြင်းတွေ့ရှိတဲ့နေ့မှာပဲကုသမှုကိုလည်းတနေ့ထဲမှာပဲစပေးနိုင်ခဲ့တဲ့နေရာတွေပြောခဲ့တာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာကြီး။နောက်ရောဒီထူးထူးခြားခြားနီးပညာသုံးနိုင်ခဲ့တာနဲ့အရေးပါတာရှိသေးလားဆရာကြီး
။ဟုတ်ကဲ့။နောက်တစ်ခါကြော်ဖို့ရတဲ့မှာတက်ခွဲနီးပညာနဲ့ဓာတ်မှန်ဆက်ကိုဒီတော့ဘယ်တော့မှထက်ပြီးမော်တော်ဆိုင်ကယ်တစ်စီးနဲ့ရောက်အောင်လူကြားတဲ့ public ထဲတိရောက်အောင်သွားခဲ့တဲ့အားတွေကိုနမူနာကြီးကြားခဲ့ပါတယ်။အဲ့တော့ဒီ TV အဆုံးစားရင်မှာရေးကြီးတဲ့ခေါင်းပြဿနာတစ်ခုပြဿနာကဘာပေါ့လဲရေးကြီးတဲ့အချက်တစ်ခုပေါ့လေနိုင်ငံရဲ့ခေါင်းဆောင်နော် နိုင်ငံမှာအုပ်ချုပ်တဲ့ခေါင်းဆောင်များနဲ့မူဝါဒချမှတ်ပေးနိုင်သူတွေရဲ့စိတ်ဝင်တစားရှိမှုနဲ့ဂရိကွေ့ပေးပြီးဆောင်ရွက်မှုဟာတော့အရေးကြီးတယ်ဆိုတော့ကြားလာကြမှာအိန္ဒိယဝန်ကြီးချုပ်မူရီကျောင်းကိုနမူနာပြခဲ့ပါတယ်နောက်တကဇင်ဘာဘွေသမ္မတအားလည်းအဲ့လိုပဲသူတို့ကိုယ်တိုင်ကိုကြလူတွေကိုဝင်ပြီးတော့ ETP တက်ပြည်နဲ့ပတ်သက်ပြီးတော့စိတ်ဝင်စားရှိခဲ့တဲ့အတွက်ကြောင့်ဒီအများကြီးဆိုတာပို့ပြီးတော့ပုပ်ပို့ကျွန်တော်တရားမင်းတရားနဲ့ဆိုလိုပဲပေါ်လိုက်ပါလို့ကျွန်တော်ငငယ်တာကိုနမူနာအဖြစ်ပြခဲ့တာရှိပါတယ်ဒါနိုင်ငံခေါင်းဆောင်အဆင့်ရနေပြီးတော့ဒီလိုစီမံချက်ကိုဝင်ရောက်ပြီးတော့အားပေးအပြောက်ပေါ်ဒီအပြင့်တင်ပေးခဲ့တာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအိန္ဒိယမှာအရေးပါတာရှိခဲ့သေးလားဆရာ
ဟုတ်ကဲ့နောက်တကကျွန်တော်သွားကြည့်တဲ့ဒီဂွာပြည်နယ်ပေါ်လေဒီကျွန်တော်ဂွာမြို့ဂွာပြည်နယ်မှာသူကအမှုကြီးမှန်ပြောင်းနဲ့မိုက်ခရိုစကုပ်နဲ့ပဲ TV ပိုးကိုရှာတဲ့နည်းကိုမသုံးတော့အဲ့လိုမသုံးမဲ့မော်လီကူလာနည်းပညာကိုပထမအဆုံးအပြည့်အဝအစားအသောက်အသုံးပြုနိုင်ခဲ့တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်နော်ဂွာပြည်နယ်ကသူတို့ကဟိုတက်နိုင်လို့လည်းဖြစ်တယ်ဟိုစိတ်ဝင်စားလို့လည်းဖြစ်တယ်ငကြီးပြည့်စုံလို့လည်းဖြစ်တယ်သူကဆိုရင်မော်လီကူလာနည်းပညာဈေးကြီးတဲ့မော်လီကူလာနည်းပညာကို20ပြည့်နှစ်ဒီဇင်ဘာ20ရက်နေ့စပြီးတော့သုံးနေတာကိုဒါနမူနာပေါ့လေဒီကမ္ဘာပေါ်မှာပထမဆုံးအသုံးပြုနေတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်အဲ့လိုသုံးပြုနေတဲ့အတွက်ကြောင့်ဒီဖစ်ကာရယ်ဆိုလို့ရှိရင်လည်း TV ယောဂါရှာဖွေဖော်ထုတ်မှုတွေပုံများလာတယ်ဒီ TV ဖြစ်နှုန်းတွေလည်းပုံကြီးကျလာတယ်ဆိုတော့စစ်တမ်းတွေရတွေ့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အိန္ဒိယမှာပဲနောက်ထပ်ဒီအရေးပါတဲ့အောင်မြင်မှုတွေကြုံခဲ့ရသေးလားဆရာ
။ဟုတ်ကဲ့။နောက်တကသူတို့ရဲ့ဘက်လုံးပေးဆွဲဆောင်သော TV ရှာဖွေကုသခြင်းနီလန်းအဲ့ဒါလည်းတော်ကောင်းတယ်ဆိုတော့အိန္ဒိယရဲ့နမူနာပါပဲ။ပြောခဲ့သလိုပဲ TV လူနာတယောက်ရဲ့ဗန်စင်းထဲကိုလာစဉ် UV 900ဆွေးရအောင်ထည့်ပေးနေတယ်။အဲ့လိုထည့်ပေးနေခြင်းမျိုးဟာသူနာတွေကိုဟာငါတို့ဟိုအားရှိသွားတာပေါ့နော်။ငါတို့သုံးဖို့ဆွဲဖို့ပတ်စံအစိုးရထောက်ပံ့နေဘက်လုံးလေးရတဲ့အတွက်ကြောင့်ပို့ပြီးတော့လူလိုချင်တဲ့ဒီကုသမှုခံယူတယ်ဒီမပြက်ခွက်အောင်ကုတယ်ဆိုတာမျိုးတွေသူတို့ရဲ့စိတ်ကုံအောင်မြင့်တင်ပေးနေတာတွေ့ရပါတယ်နောက်ကဒီ Stop TV Partnership ဆိုတဲ့စီမံချက်နဲ့ USAID တို့ကနေပြီးတော့ဒုက္ခရှာဖွေဒီပညာသစ်တွေကိုသူကလက်လမ်းမီရခက်ခဲတဲ့နေရာများအထိအသုံးချနေအောင်သူတို့ကလိုအပ်မဲ့ထင်တဲ့ပစ္စည်းကိရိယာအသစ်တွေမိတ်ဆက်ပေးနိုင်ခဲ့တာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာတွေကိုအဓိကမိတ်ဆက်ပေးနိုင်ခဲ့လဲဆရာကြီ
းဟုတ်ကဲ့အဲ့ဘာတွေလဲဆိုတော့သူတို့ဟိုဟာလုပ်တဲ့ဟွန်ကွန်နဲ့နိုင်ဂျီးရီးယားတို့သူဒီအတီပီအထောက်ဖြစ်များပါတယ်အဲ့နိုင်ငံတွေမှာအဲ့ခုနကဟိုလူရှင်ခုနနှစ်မျိုးရဲ့အကူအညီနဲ့စက်ကရီယာတွေကခုနဓာတ်မှန်ဆက်သုံးမယ်ဆိုကြတယ်သူကဟိုဘက်ထရီလိုပါတယ်ပြက်စစ်တာလိုပါတယ်ပြက်စစ်တာကဟိုတော်ထဲမှာတောင်ထဲမှာတောင်ပေါ်မှာဘလို့မှမရနိုင်ဘူးဒါတော့အဲ့ဒီအတွဲပြက်စစ်အားပြည့်နေအောင်ဆိုဆိုလာပါဝါကိုတက်ဆင်ပေးနိုင်ခဲ့တယ်နော်ဆိုလာဆိုရရင်ပြန်ဖြစ်နေတော့တက်ဆင်ပေးနိုင်တယ်အောက်ရဒေသမှာအဲ့ဒါကြောင့်ဒီဘက်ထရီသုံးပစ္စည်းတွေကိုတက်ထထွင်ပြီးတော့ပေါ့လေအရောက်အောင်ပုံပွင့်နိုင်တဲ့ဤပညာအစ်စ်တွေပေါ့လေအဲ့ဒါမျိုးတွေလုတ်ပေးနိုင်ခြင်းဟာလေနောက်တော့ကျွန်တော်တို့ TV ကိုချစ်တာပွေခြင်းမှာပုံပြီး omnipotent ဆိုတော့တွေ့တယ်နောက် molecular ဤပညာအသုံး true net ဆိုတဲ့အခွဲစမ်းသပ်ပစ္စည်းကလည်းတော်တော်အောင်မြင်ပါတယ်အဲ့ပစ္စည်းတွေကိုလည်းတို့ကနေပြီးတော့ဒီ solution တွေရဲ့အခုကြီးနဲ့ဟိုပုံအောပံ့ပိုးဈေးကြီးတဲ့ပစ္စည်းတွေပါအဲ့ဒါတွေကိုသုံးစွဲနိုင်ခြင်းဟာလေဟာ TV ချောက်ဖွေးနဲ့ဒီပြီးဆုံးတဲ့မှာအများကြီးအရေးကြီးတာကိုတွေ့ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ကျွန်တော်တို့ဒီအရှိတောင်အရှာဘတ်မှာရောဒီအရေးပါတဲ့အောင်မြင်မှုတွေရှိခဲ့သေးလားဆရာ
ဟုတ်ကဲ့ဖိလစ်ပိုင်ဆိုလို့ရှိရင်လည်းကျွန်တော်တို့သူတို့တီဖီအဖြစ်နှုံးများတဲ့နိုင်ငံမှာကျွန်တော်မြန်မာနိုင်ငံနဲ့တော့များပါတယ်ဖိလစ်ပိုင်မှာလည်းဟိုကျွန်းလေးတကျွန်းတကျွန်းနဲ့ဇွန်းကိုအဲခုနပေါ်ပါတဲ့ portable thermal set နဲ့နောက်တခွဲပစ္စည်းတွေကိုကျွန်းတကျွန်းမှာကျွန်းဆက်လေနဲ့သွားပြီးတော့ဒီချင်းရောက်သွားခုနိုင်တယ်ပြန်လာတယ်အဲ့လိုမျိုးတွေလှုပ်လာနေတာတွေနမူနာတွေသလိုပြခဲ့ပါတယ်ယူဂန္ဒာနီယူဂန္ဒာမှာလည်းအတိုင်းပဲဘင်္ဂလားဒေ့ရှ်မှာလည်းသူကတေဝါတွေတော့ပါတယ်ဟိုတီဗီလူနာရှိတဲ့နေရာတွေကိုသူကဖီကာတွေနဲ့ဘယ်နှစ်ခုဘယ်နှစ်နှစ်မှာဘယ်နှစ်ကြာမယ်ဆိုတာမျိုးကိုသတ်မှတ်ပြီးတော့အောင်မြင်ခဲ့တာတွေနမူနာတွေကိုပြောခဲ့တာရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတက်ဆက်တဲ့ဇာမကြီးကဏ္ဍဖြစ်ပါတယ်ရှင်ဒီစီစဉ်တဲ့ view ကထုတ်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးနောက်သတင်းနဲ့သတင်းဆောင်မတွေကိုတော့ view website စာမျက်နှာ bamis.voanews.com နဲ့ view ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ February 21ရက်တောက်ကြမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါရှင်။ဥအောင်ခေရဲ့မြမရေးသုံးသက်ချမ်းနဲ့ကျမ်းမာရေးအစီအစဉ်တွေကိုတင်ဆက်ခဲ့ပြီးတော့အခုတစ်ခါမှာတော့တိုင်းရင်းသွင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်ရှင်။တိုင်းဒေသဒေတာတွေကအခြေအနေအဖြစ်ပြက်သတင်းတွေကိုနေချာဒေတာတိုင်းရင်းသတင်းတောက်တွေကပုံမှန်စုစည်းတင်ပြပေးနေတာဖြစ်ပါတယ်ရှင်။
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျွန်မအမိပါနဇက်တီသားတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တန်တက်မလို့ PSLF TNL နဲ့စစ်ကောင်စီတပ်တို့အကြားတွေ့ဆုံမှုကရလက်တစုံတရာမထွက်ပဲအဆုံးတက်ခဲ့တယ်လို့ TNL ကထုတ်ပြန်ပါတယ်။အင်းစင်အချင်းထောင်တဲကလူရဲစေရိုဟင်ဂျာအယောက်900ကျော်ကိုရှေ့တန်းကိုပို့ဖို့ခေါ်ထုတ်သွားတယ်လို့အချင်းသားအရေးလုံးနေသူတွေကပြောပါတယ်။တင်းလွားရီတဲမှာတော့တင်းသားရီတိုင်းနဲ့ထိဆက်နေတဲ့ထိုင်းနယ်စပ်တနေရာမှာမွန်လွမြောက်ရေးတပ်တော်ဖွဲ့စည်းခဲ့တဲ့အကြောင်းကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်မှာရှင်တရင်တွေကိုကိုရောပန်းနဲ့တူတင်ဆက်ပေးသွားမှာပါတအန်းအမျိုးသားလူမျိုးရေးတပ်မတော် PSLF TNL နဲ့စစ်ကောင်စီတပ်တို့ကြားတွေ့ဆုံမှုရလကမထွက်ပဲအဆုံးသတ်ခဲ့တယ်လို့ TNL ကထုတ်ပြန်ပါတယ်ဖေဖော်ဝါရီလ16ရက်နေ့နဲ့19ရက်နေ့ကတရုတ်နိုင်ငံကူမင်းမြို့မှာနှစ်ဖက်တွေ့ဆုံခဲ့တာဖြစ်ပြီးနှစ်ဖက်ကြားညှိနှိုင်းဖို့ခက်ခဲနေတဲ့အခြေအနေတွေဖြစ်ခဲ့တယ်လို့ဆိုပါတယ်ဒီတွေ့ဆုံမှုမှာ TNL ဘက်ကနှစ်ဖက်တပ်တွေရောက်ရှိနေတဲ့နေရာမှာရပ်တန့်ထားပြီးအပြစ်ခတ်ရစဲဖို့နှစ်ဖက်စလုံးထိုးစစ်တွေလုပ်နေတာ drone နဲ့တိုက်ခိုက်တာလက်နက်ကြီးအပြင်လေယာဉ်နဲ့ဘုံးကျဲတာမျိုးစတဲ့စစ်ရေးလှုပ်ရှားမှုတွေအလုံးရပ်တန့်ဖို့နဲ့တရခန့်ပြည်သူတွေရိတ်ခါနဲ့ဈေးဝါးတွေတည်ဆောင်နိုင်ရင်ဖြတ်တန်းသွားလာခွင့်ပြုဖို့စတဲ့အချက်တွေတောင်းဆိုခဲ့ပါတယ်
ကချင်ပြည်နယ်ဗမုခရိုင်တော့ဖုံးရံမြို့နယ်ခွဲကဝန်ငန်းနဲ့နန်းဤရွာကိုဖေဖော်ဝါရီလ16ရက်နေ့မနေ့တနေ့ကျော်မှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့ကလေးတွေအပါအဝင်အရက်သား9ယောက်သေဆုံးခဲ့ပါတယ်လေကြောင်းဘုံကျဲတိုက်ခိုက်မှုကြောင့်ကလေး3ယောက်အပါအဝင်မိသားစုဝင်9ယောက်သေဆုံးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ထိခိုက်ဒဏ်ရာရရှိထားသူတွေရှိနေပြီးအိမ်တွေလည်းထိမှန်ပျက်စီးခဲ့ပါတယ်တော့ဖုံးရံမြို့နယ်ခွဲထဲမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိပေမဲ့ဗမုံမြို့ဘက်မှာတော့နှစ်ဖက်ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်
ကလေးမျိုးနယ်တောင်ပိုင်းကချင်းလူမျိုးတွေနေထိုင်တဲ့တံဖိုးရွာကိုစစ်တပ်ကလေကြောင်းကနေပုံကျဲတက်ခိုက်တာကြောင့်ခုနှစ်ရက်သားအရွယ်ကလေးငယ်အပါအဝင်အရက်သား၄ယောက်သေဆုံးပြီး၆ယောက်ဒဏ်ရာရရှိခဲ့ပါတယ်တံဖိုးရွာကိုစစ်ကောင်စီကဖေဖော်ဝါရီလ14ရက်နေ့ည10နာရီလောက်မှာလေကြောင်းကနေပုံကျဲတက်ခိုက်တာလို့ရွာသားတယောက်ကပြောပါတယ်ဒါအပြင်တံဖိုးရွာနဲ့9မိုင်လောက်ဝေးတဲ့ကျော်ဆိုတဲ့ရွာကစေပေးခန်းကိုလည်းဖေဖော်ဝါရီလ14ရက်နေ့ည9နာရီဝန်းကျင်မှာစစ်ကောင်စီကပုံကျဲခဲ့လို့တရက်ခံသူနဲ့ရောက်သေးဆုံးခဲ့ပါတယ်ဖေဖော်ဝါရီလ14ရက်နေ့တရက်တည်းမှာကလေးမျိုးနဲ့တောင်ပိုင်းကနှစ်ချောင်းရွာရှိတိုက်နယ်စေယုံအပြင်ဝေဘူးလာမျိုးကထွေအုပ်ယုံနဲ့ရေစခန်းတို့ကိုလည်းစစ်တပ်ကပုံကျဲတိုက်ခိုက်ခဲ့ပါတယ်
ကရင်ပြည်ဖအံမြို့နယ်ဝဲပြန့်ကြီးရွာနယ်ဘော်ဟဲရွာမှာဖေဖော်ဝါရီလ14ရက်နေ့ကစပြီးခမာရ408တရင်ကနေလက်နက်ကြီးနဲ့နေစဉ်ရက်စဲပစ်ခတ်နေတဲ့အပြင်လေကြောင်းကနေဘုံကျဲခဲ့တာကြောင့်ဒေသခံ 9,000 ကျော်ထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်ခမာရ408တပ်ကနေပစ်လိုက်တဲ့လက်နက်ကြီးတွေဟာဟားပောင်ရွာထဲကျပြီးလူနေအိမ်လေးလုံးပျက်စီးခဲ့တယ်လို့ဖေဖော်ဝါရီလ15ရက်နေ့မှာတော့ဘော်ဟဲရွာကိုလေကြောင်းကနေဘုံကျဲခဲ့တာကြောင့်ဒေသခံ9ယောက်တန်ရာရပြီးနေအိမ်ကိုလုံးပျက်စီးခဲ့ပါတယ်စေကောင်စီကအခုလိုပြစ်ခတ်နေတဲ့အတွက်ရွာပေါင်း၁၁ရွာကဒီသခန့်တွေအရေးပေါ်ထွက်ပြေးရတာဖြစ်လို့စားနပ်ရိက္ခာအမိုးအကာစေဝါနဲ့ကျမကြီးဆောင်ရှောင်းမှုတွေလိုအပ်နေတယ်လို့ဆိုပါတယ်
အင်းစိန်အချင်းထောင်ထဲကလွေရက်စီရိုဟင်ဂျာအယောက်900ကျော်ကိုစစ်ကောင်စီလက်အောက်ခံရဲနဲ့ထောင်အနာပိုင်တွေကခေါ်ထုတ်သွားတယ်လို့ထောင်နယ်နှိဆက်သူတွေကပြောပါရယ်အဲ့ဒီအချင်းသားတွေကိုရှေ့တန်းပို့ဖို့ခေါ်ထုတ်သွားတာဖြစ်နိုင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများအစည်းအရုံး PPNM ကကိုတိုက်ထွန်းဦးကပြောပါရယ်အမျိုးသား964ယောက်အမျိုးသမီး296ယောက်နဲ့ကလေး69ယောက်စုစုပေါင်း928ယောက်ကိုဖေဖော်ဝါရီလ15ရက်နေ့မနေ့6နိုင်လောက်Express ကားတွေနဲ့လာရောက်ခေါ်ဆောင်သွားတာလို့ဆိုပါရယ်ရခိုင်ပြည်စစ်တွေမျိုးကိုရေချောင်းကနေခေါ်ဆောင်သွားဖို့လုပ်နေတယ်လို့လည်းနိုင်ငံရေးအကျဉ်းသားတယောက်ကပြောပါရယ
်ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာစစ်ဘေးရှောင်နေရတဲ့သူတွေကိုငွေကြီးထောက်ပံ့ဖို့ဆိုပြီးစစ်တပ်ကစည်ရင်ကောက်ယူနေပါတယ်ဖေဖော်ဝါရီပထမပတ်ကလေးကဒေသတွင်းအုပ်ချုပ်ရေးမှူးတွေကစည်ရင်ကောက်ယူနေပြီးစစ်ဘက်ဆိုင်ရာကိုပို့ပေးနေတယ်လို့ဆိုပါတယ် စစ်ဘေးရှောင်တွေကိုမြို့တော်ခန်းမမှာထောက်ပံ့ကြီးငွေလာထုတ်ယူကြဖို့ပြောဆိုထားပြီးမယ်ငွေကြီးထောက်ပံ့မှုတစုံတရာမရရှိသေးဘူးလို့ဆိုကြပါတယ်စစ်ဘေးရှောင်လာတဲ့အစိုးရဝန်ထမ်းတွေကတော့ထောက်ပံ့မှုတွေရနိုင်ပြီလို့ဒေသခံတွေကပြောပါတယ်လက်ရှိတောင်ကြီးမြို့မှာစစ်ဘေးရှောင်လူဦးရေ900နီးပါးရှိနေပါတယ်အများအပြားရှမ်းကရနီနယ်စပ်ကစစ်ဘေးတင်းရှောင်လာသူတွေဖြစ်ကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ်
ဆက်ပြီးတော့သတင်းလောတွေကိုတင်ဆက်ပေးသွားမှာပါတနင်္လာရီတိုင်းနဲ့ထိဆက်နေတဲ့ထိုင်းနယ်စပ်တနေရာမှာမွန်လူမျိုးရေးတပ်တော် Moon Liberation Force MLF ကိုဖွဲ့စည်းခဲ့ကြပါတယ်ဖွဲ့စည်းရတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးဖွဲ့စည်းလိုက်တဲ့အပေါ်အရင်ရှင်းနေပြီးသားမွန်တပ်တွေကဘလို့သဘောထားရှိကြပါသလဲရမင်းကတင်ဆက်ပေးပါမယ်ရှင်
မွန်ရွေရဲ့ကံကြမ္မာမွန်ရွေကိုပိုင်ဆုံးဖြတ်ပန်တည်နိုင်ဖို့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီ12ရက်နေ့တဘိုးသွေးလမ်းပြတဲ့ကမွန်လွတ်မြောက်ရေးတပ်တော် MRF ကိုနိုင်ငံရေးစစ်ရေးဦးစီးဖွဲ့ဝင်6ယောက်နဲ့ဖွဲ့စည်းခဲ့တယ်လို့ကြေညာချက်ထောက်ပြန်ခဲ့တာပါ MRF ကတနင်္လာရီတိုင်းမြိတ်ခရိုင်နဲ့ထိုင်းနယ်စပ်ပရာဂျုတ်ခရီးခန်ဒေသမှာတီးခြားအခြေဆိုင်နေတာကြောင့်တခြားမွန်လင်းနိုင်ငံဖွဲ့တွေနဲ့လှောက်ရှားတဲ့နေမီမတူဘူးလို့လည်းအဖွဲ့ကောင်းဆောင်နိုင်ရော့ဂျက်ကပြောပါတယ်
ကျွန်တော်တို့မွန်တိုင်းသားတွေဒီလက်နက်ကင်အားစုတွေကလက်ရှိမွန်ပြည်နယ်နဲ့တနင်္သာရီမြောက်ဘက်အစွန်းပေါ့နော်ပြီးတော့ကရင်ပြည်နယ်ကော့ဂရိတ်နယ်တဝိုက်ပေါ့နော်အဲ့မှာပဲရှိတယ်ဆိုတော့အခုကျွန်တော်တို့လက်ရှိရှိနေတဲ့နေရာတနင်္သာရီတိုင်းထိုင်းနယ်စပ်ပေါ့ဒီပကြုတ်ခီရီခန်ခရိုင်ရဲ့အနားမှာပေါ့နော်ဆိုတော့အနေသားပေါ့အဲ့ဒီတစ်ချက်ကအဓိကမတူတဲ့အချက်ပါကျန်တဲ့ရီမန်းချက်တွေကအားလုံးတူတလောက်နေပါတော့ရှိတယ်
အရင်ကမွန်လဲနဲ့ကင်တပ်ဖွဲ့တွေလှောက်ရှားမှုတဲ့နေမြေတွေမှာမွန်တော်လှန်ရေးတပ်ဖွဲ့တွေထပ်မံပေါ်ပေါက်လာသလို PDF တပ်ဖွဲ့တွေလည်းတော်တော်များလာတယ်လို့မြန်မာနိုင်ငံတိုင်းရင်းသားလူမျိုးများရေးရာစင်တာ INET ရဲ့မှုဆောင်တရိုက်တာဒေါက်တာပညာမွန်ကပြောပါတယ
်မွန်တော်လှန်ရေးဖွဲ့တီချာဖွဲ့စီဘာကတော့တိုက်မထူးဆန်းဘူးပေါ့နော်အရင်ကလည်းရှိခဲ့တယ်ကိုမန်တို့ဖွဲ့ရဲ့ချာဖွဲ့တီတီလေးတာလေးရှိခဲ့တယ်လေပြီးတော့မွန်ပြည်တပ်ပါတီနဲ့ကွဲပြီးတော့ထပ်ဖွဲ့ထားတဲ့ဖွဲ့လေးရှိတယ်ပေါ့နော်ရုပ်ဟုတ်ရင်ကနှိုင်းရှင်မယ်ဆိုတော့ကိုကပို့များလာတာပေါ့
လက်ရှိကာလမှာစစ်ကောင်စီကိုတိုက်ခိုက်နေကြတဲ့ NNSVAD နဲ့အတူ MSDF MSIF MLA တို့ဟာတခုတည်းတော့မွန်တပ်တော်တခုအဖြစ်တိုက်ပွဲဝင်နေကြတာကြောင့်မော်လင်းနဲ့ကိုင်အဖွဲ့ငယ်အစ်တွေထမှဖွဲ့စည်းဖို့လိုအပ်မှာမဟုတ်ဘူးလို့လည်းရမရဘူးသွဲစစ်ကြောင်ပြောခွေရဒေါက်တာတီတီးမွန်ချန်းကခုလိုပြောပါတယ်
။နှွေဦးတော်လည်းရေးမပေါက်ဖွဲ့လာခဲ့တဲ့ MSDF MSIF နဲ့ MLA တပ်ဖွဲ့တွေကလည်းမွန်ပြည်သိပါတီ AD နဲ့အတူတဘောင်းတစည်းဒီမွန်တပ်တော်တခုအသွင်ဖြစ်တိုက်ပွဲဝင်သွားကြဖို့တဘောတူခဲ့ကြတဲ့အတွက်စစ်ကောင်စီကိုတော်လှန်ဖို့မော်လင်းနဲ့ကိုင်တပ်ဖွဲ့ငယ်အစ်စ်တွေထပ်မံဖွဲ့စည်းဖို့လိုလိုက်မယ်မထင်ပါဘူး
။လက်ရှိ MLF လှောက်ရှားတဲ့နေမြဟာ KNU တပ်မဟာလေးဗိုက်တွေခိုင်လက်အောက်ခံ KNU KNLA တပ်ဖွဲ့ကော်သူလေးတပ်မတော် KTLA ပြင်ဒေသခံ PDF နဲ့တော်လှန်ရေးတပ်ဖွဲ့တွေလှောက်ရှားနေကြတယ်လို့လည်းစစ်ရေးလေးလာစောင့်ကြည့်နေသူတွေကဆိုပါတယ်။
ပရိပခအတွင်းမှာလိန်နဲ့ကြားမအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေအတွက်တရားမျှတမှုရအောင်လုပ်သွားမယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တော်လှန်ရေးအဖွဲ့အစည်းတချို့ကပြောဆိုလိုက်ကြပါတယ်။ကျွန်မအမြန်တင်ဆက်ပေးထားပါတယ်။ပဋိပက္ခအတွင်းလိန်နဲ့ကြားမအပေါ်အခြေခံနဲ့အကြမ်းဖက်မှုများအပါအဝင်မတရားကျူးလွန်ခံရတဲ့သူတွေအတွက်တရားမျှတမှုရရှိရေးလုပ်သွားမယ်လို့ချင်းညီနာအဖွဲ့ CB ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကအခုလ3ရက်နေ့ကပူးတွဲထုတ်ပြန်လိုက်တာဖြစ်ပါတယ်။ NUG အပါအဝင်ဒီအဖွဲ့၅ဖွဲ့က Federal Democracy ပြည်ထောင်စုပေါ်ထွန်းရေးအတွက်နိုင်ငံရေးဥတီချက်6ချက်ကိုချမှတ်ခဲ့ပြီးပြည်ပခန့်ထဲမှာနင်းနာဆုံးရှုံးသူတွေတဲ့လိန်နဲ့ကြားမအပေါ်အခြေခံတဲ့နင်းနာဆုံးရှုံးမှုတွေအတွက်အသွင်ကူပြောင်းရေးကာလမှာတရားမျှတမှုရရှိအောင်လုပ်သွားမယ်ဆိုတဲ့အချက်ကိုလည်းထည့်သွင်းထားတာဖြစ်ပါတယ်။ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီCRPH ကပြောရေးဆိုခွင့်ရှိသူဦးစီသူမောင်ပြောတာကတော့
ဖန်စီထိမ့်သိမ့်ခံရတာတက်ဖြက်ခံရတာဒီနေအီနီကိုချိတ်ပိတ်ခံရတာဒီအပါအဝင်ဆက်ခွတ်ဖိုင်လုပ်ခဲ့တဲ့ဆွလို့နင်းနာခံတဲ့သူတွေအပေါ်မှာတရားမျှတမှုပြန်ရှာတဲ့အခါမှာကျွန်တော်တို့ကဒီဂျန်ဒါရဲ့ဟိုအဓိကဖြစ်တဲ့လိင်နဲ့ဒီကြားမပေါ်အခြေခံတဲ့အကြမ်းဖက်မှုတွေလည်းဒါပါဝင်နေဆိုတာမျိုးကိုကျွန်တော် highlight လုပ်တဲ့သဘောပေါ့အဓိကကတော့လေဒီဟာကကျွန်တော်တို့ transitional justice ကို ဟိုအဓိကဖော်ဆောင်မယ်ဆိုတာကိုကျွန်တော်အနေနဲ့ရည်မှတ်ချက်ထားပြီးဖော်ပြရတာဖြစ်ပါတယ်
ဒီလိုမျိုးနဲ့နာသူတွေအတွက်တရားမျှတမှုရရှိအောင်ဆောင်ရွက်ပေးနိုင်တဲ့အခွင့်အာဏာရှိတဲ့အဖွဲ့အစည်းတွေကနိုင်ငံရေးဦးတည်ချက်တရက်အနေနဲ့ထုတ်ပြန်လိုက်တဲ့အပေါ်ကြိုဆိုလိုက်ပြီးအတိမတ်ပြုထောက်ခံတယ်လို့ကရီနီအမျိုးသမီးအစည်းအရုံး KNWO ရဲ့ဥက္ကဋ္ဌမော်ဖရေးမြာကပြောပါတယ်
ဒီပခါနဲ့ဆက်နွယ်နေတဲ့လိဘက်ဆက်အကြံဖက်မှုတွေဖြစ်လာပြီဆိုလို့ရှိရင်တော်ယူတော်ယူနဲ့အလေးထားမှုတွေဟိုဟာခိုက်တွေ့ဖြစ်ရှေးရမဲ့မျိုးတွေကတိတ်မရှိကြဘူးပေါ့နော်။ဟိုလောက်ပိုက်ခွေးရှိတဲ့ခုနပြောလိုမျိုး NUCC လို NUG လိုမျိုး CPA လိုမျိုးကန္တာတတိကသတို့ဖက်မှာလောက်မမှုရှိနေတဲ့ခါကျတော့တကယ်မှုအရာဥပဒေအရာသတို့ရေးဆွဲပြတ်ထားပြီးတော့မှအရေးယူဆောင်ရရမဲ့အဖွဲ့အစည်းတွေဖြစ်နေတဲ့ခါကျတော့တို့မှာဒီလိုမျိုးပြတ်ထားလာပြီဆိုလို့ရှိရင်တော့ဒါအတိမတ်ပြုတ်တယ်ပြုလို့ရှိထောက်ခံတယ်ဆိုတဲ့ဟာပေါ့နော
်စီရေးပဋိပက္ခကာလအတွင်းမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်မတရားကျူးလွန်ခံရသူတွေအတွက်တရားမျှတမှုရရှိဖို့အပြင်ခုအစပြီးတော့အရေးယူဆောင်ရွက်နိုင်တဲ့ကိစ္စရပ်တွေကိုဆောင်ရွက်ချဖို့လိုအပ်တယ်လို့အမျိုးသမီးအရေးနဲ့လူအခွင့်အရေးတက်ကြွလှုပ်ရှားသူတွေကထောက်ပြထားကြပါတယ်အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
တန်တမရော PSLF TNL နဲ့စစ်ကောင်စီတို့ကြားတွေ့ဆုံမှုကရက်လက်တစုံတရာမထွက်ပဲအဆုံးသတ်ခဲ့တယ်လို့ TNL ကထုတ်ပြန်ပါတယ်။အင်းစိန်အချင်းထောင်ကလွတ်ရက်စီရိုဟင်ဂျာအယောက်900ကျော်ကိုရှစ်တန်းပို့ဖို့ခေါ်ထုတ်သွားတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများအစည်းအရုံး PPNM ကထုတ်ပြန်ပါတယ်။
ရရှိနေခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။နေသားဒေတာတိုင်းရင်သတင်းတော်တွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းတော်အစီအစဉ်ဖြစ်ပါတယ်ရှင်။ဒီ season နဲ့ to view ကထုတ်လွှင့်တဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website လိပ်စာ bamis.voanews.com အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတက်လက်ပြောပြပေးပါဦးမယ်ရှင်။သုံးနှစ်ကြာနေပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်နဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီတို့ကြားအပြန်အလှန်ပြောဆိုမှုတွေနဲ့တင်းမာမှုတွေရှိခဲ့တဲ့နောက်မှာကြာသာရင်းနေတုန်းကတော့အမေရိကန်တပ်တမန်ခစ်ခဲလော်နဲ့သမ္မတဇယ်လန်စကီတို့ယူကရိန်းမြို့တော်ခီးဖ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့အမေရိကန်ယူကရိန်းဆက်ဆံရေးပြည်လည်မှုရှိမရှိဆိုတာတော့သိချာမသိရသေးပါဘူး။ယူကရိန်းစစ်ပွဲအဆုံးသတ်ရေးဆိုရီအာရေဗျနိုင်ငံမှာအမေရိကန်နဲ့ရုရှားထိပ်တန်းကိုယ်စားလှယ်တွေဆွေးနွေးမှုမှာယူကရိန်းကိုဘေးဖယ်ထားတဲ့အတွက်ယူကရိန်းအရာရှိတွေမကြေမနက်ဖြစ်နေကြတဲ့အချိန်မှာပဲယူကရိန်းသမ္မတဇယ်လန်စကီရဲ့သဘောထားကိုနားထောင်ဖို့လာရောက်တာဖြစ်တယ်လို့ခီးဖ်မြို့တော်ကိုရောက်နေတဲ့အချိန်မှာအမေရိကန်တပ်တမန်ခဲလော့ကပြောကြားခဲ့တာဖြစ်ပါတယ်ရှင်။အမေရိကန်ဗဟိုထောက်လှမ်းရေးဘျူရို FBI အကြီးအကဲအဖြစ်နဲ့သမ္မတဒေါ်နယ်ထရမ့်ကအမည်တင်သွင်းထားတဲ့ Cash Patel ကိုကြာသာရင်းနေတုန်းကအချက်လွတ်တော်မှာထောက်ခံမဲ52မဲကန့်ကွက်မဲ49မဲနဲ့အတည်ပြုလိုက်ပါပြီ။သမ္မတဒေါ်နယ်ထရမ့်ဟာ FBI ရဲ့တီးခြားလွတ်လပ်တဲ့မူဝါဒနဲ့လုံယုံလုံစင်တွေကိုအဆုံးသတ်ပြီးထရမ့်အစိုးရအဖွဲ့ရဲ့ညွှန်ကြားမှုတွေကိုဦးစားပေးဆောင်ရွက်ဖို့လုပ်နေတယ်လို့ဝေဖန်မှုတွေထွက်ပေါ်နေတဲ့အချိန်မှာပဲ FBI ကိုဦးဆောင်ဖို့အတွက် Cash Patel ကိုမဲပေးရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ Republican Party ဝင်အထက်လွှတ်တော်အမတ်နှစ်ဦးဖြစ်တဲ့ Susan Collins နဲ့ Lisa Murkowski တို့ကတော့ Democrat တွေနဲ့အတူကန့်ကွက်မဲပေးခဲ့ကြတာဖြစ်ပါတယ်။ Washington DC မြို့ပြင်မှာ၃ရက်ကြာကျင်းပနေတဲ့ Conservative နိုင်ငံရေးလှုပ်ရှားမှုညီလာခံစီဖတ်ကိုတော့ကြာသပတေးနေ့မှာစတင်ခဲ့ပြီးတော့ American သမ္မတ Donald Trump နဲ့အတူ Argentina, Italy နဲ့ Slovakia နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မိန့်ခွန်းပြောကြားဖို့ရှိပါတယ်ရှင်။ဒီကနေ့အတွက်သတင်းချင်းချုပ်နဲ့အတူဒီကနေ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာဒီဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်။ VOA American တန်ရဲ့ February 22ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးခဲ့တာပါ။ရုပ်သံအစီအစဉ်တွေကိုတော့ Digital Line တွေကနေနားဆင်ကြည့်ရှုနိုင်ပါတယ်။ရေဒီယိုလိုင်းဒိုမီတာ25 32နဲ့40တို့ကနေလည်းပထမနာရွက်ကိုနားဆင်နိုင်ပါတယ်ရှင်ကြည့်ရှုအားပေးကြတဲ့အတွက်အားလုံးကိုကျေးဇူးတင်ပါတယ်ကျမပေးကင်းစားပါစေကျမခင်ဗျူထွေးပါနောက်စီစဉ်တွေမှာပြန်ဆုံတွေ့ကြရအောင်ပါရှင်